Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOE American တိုင်းရဲ့2020ပြည့်ဒီဇင်ဘာလ24ရက်နေ့ကျန်းသာပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျန်းသာပတေးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမထွန်းကကုအောင်မြတ်သူနဲ့အတူတင်ဆက်ပေးပါမယ်။American Congress လို့တော်ကအတည်ပြုထားတဲ့ဒေါ်လာဘီလီယံ903ဆွဲမဲ့ကယုံကကာလာကူညီပေးရေးအစီအစဉ်ကပြည်စုံလုံလောက်မှုမရှိကြောင်းနဲ့အဲ့ဒီဥပဒေကိုလက်မှတ်ထိုးချင်မှထိုးမှဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောပါတယ်။သမ္မတထရမ့်က American ပြည်သူတဦးချင်းစီကိုတိုက်ရိုက်ပေးမဲ့ဒေါ်လာ600ကိုသူကိုဒေါ်လာ2000အင်းအောင်စုံတွဲတဲ့ကိုဒေါ်လာ4000အထိတိုးမြှင့်ပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။အဲ့ဒီဥပဒေမှာဝေကြေးတွေအလဟတ်သက်သုံးဆွဲမဲ့အစီအစဉ်တွေအများပြားပါဝင်နေတယ်လို့လည်းဆိုရှယ်မီဒီယာပေါ်တင်ထားတဲ့ဗီဒီယိုကတစ်ဆင့်သူကပြောပါတယ်။အဲ့ဒီဥပဒေကြောင့်အမေရိကန်အထက်အောက်လွှတ်တော်နေရာစလုံးကထောက်ခံမဲ့အပြတ်တက်တဲ့အတည်ပြုထားတာဖြစ်ပြီးအမေရိကန်ပြည်သူတဦးစီကိုဒေါ်လာ600စီတိုက်ရိုက်ငွေထောက်ပတ်မဲ့အစီအစဉ်လည်းပါဝင်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီကတော့သမ္မတထရမ့်ရဲ့တောင်းဆိုချက်ကိုအောက်လွှတ်တော်မှတင်ပြပြီးဒီတဲ့မဲခွဲဆုပ်ပြနိုင်ဖို့တခြားဒီမိုကရက်အမတ်တွေနဲ့အတူပြင်ဆင်နေတယ်လို့အင်္ဂါနေ့မှာပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်လုံသား83,000ဝန်းကျင်ပြီးခဲ့တဲ့သတင်းပတ်တဲ့အလုပ်လက်မဲ့ခန်းစားခွင့်ရှောက်ထားကြတယ်လို့အမေရိကန်လုံသားဝန်ကြီးဌာနကပို့ထုတ်နေကကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်အလုပ်လက်မဲ့ဖြစ်ခဲ့ရသူအမေရိကန် 22 သန်းတည်းက 7 သန်းနီးပါးလောက်အလုပ်လက်မဲ့ဖြစ်နေတဲ့အခြေအနေမှာရှိနေတာဖြစ်ပါတယ်။နိုဝင်ဘာလတည်းအလုပ်လက်မဲ့နှုန်းက 6.8% ခန့်တုန်းမှရှိနေပြီးအဲ့ဒီနှုန်းနဲ့အလုပ်လက်မဲ့နှုန်းလာတော့ကြတဲ့အထိဆက်ရှိနေနိုင်တယ်လို့လည်းစီးပွားရေးပညာရှင်တွေကခန့်မှန်းနေကြပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုတဲ့ COVID-19 ကူးစက်မှုနှုန်းမြင့်တက်နေချိန်မှာပဲကောက်ွယ်ထိုးစစ်နောက်ထပ်တန်းတရာအမေရိကန်အစိုးရကိုထပ်ဆောင်းရောင်းချဖို့ရှိတယ်လို့ Pfizer BioNTech ဆေးကုမ္ပဏီကပုံထုံးနေကပြောပါတယ်။အခုအစိုးရနဲ့ထပ်ပြီးသဘောတူလိုက်တဲ့ဒေါ်လာ1ဘီလီယံဘိုးကောက်ွယ်ဆေးတွေကို2021ခုနှစ်ဇူလိုင်လကုန်လောက်မှာအပြည့်ဖြတ်ပြူပေးဖို့ကုမ္ပဏီကခန့်မှန်းထားပါတယ်။အခုမှာယူလိုက်တဲ့ကောက်ွယ်ဆေးတွေကိုနောက်နှစ်ဒုတိယသုံးလပိုင်းလောက်မှာဖြန့်ဖြူးပေးနိုင်ဖို့သမ္မတထရမ့်အစိုးရအဖွဲ့ကောက်ွယ်ဆေးထုတ်လုပ်မှုအစီအစဉ် Operation Warp Speed ကလုံဆောင်သွားမယ်လို့ကျမရင်းနဲ့လူမှုဆောင်မှုဝန်ကြီး Alex Azar ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုလိုအစိုးရကဆေးတွေထပ်ဆောင်းဝယ်ယူလိုက်တာကြောင့်ကောက်ွယ်ဆေးထိုးလို့တဲ့ American ပြည်သူတိုင်း2021ခုနှစ်ဇွန်လအရောက်ကောက်ွယ်ဆေးတွေအလုံးလောက်ထိုးနိုင်နိုင်ဖို့ပိုပြီးတည်ကြသွားစေတယ်လို့လည်းဝန်ကြီး Azar ကပြောပါတယ်။ဗြိတိန်နိုင်ငံမှာတွေ့ရှိခဲ့တဲ့ COVID-19 မျိုးဗီဇာဖွဲ့စည်းပုံစင်ကယ်ပြောင်း virus ပိုးကိစ္စကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြွမ်းကျင်သူတွေဂျနီဗာမြို့မှာဆွေးနွေးနေချိန်မှာပဲဗြိတိန်နိုင်ငံပေါ်ကန့်သက်ထားတဲ့ခီးသောတပ်မြစ်ချက်တွေကိုဥရောပနိုင်ငံတွေကဖြေလျှော့ပေးလိုက်ပြီးဖြစ်ပါတယ်။ဗြိတိန်နဲ့ထိစပ်နေတဲ့နယ်စပ်ကိုလုံးဝပိတ်ပင်ထားတဲ့အထားစီးတွေပဲထားပုံနဲ့ဝင်ရောက်လာသူတွေကိုရောဂါပိုးရှိမရှိမဖြစ်မနေစစ်ဆေးဖို့ဥရောပကော်မရှင်ကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံကလာတဲ့ကုန်ကားတွေကိုဒူဘာစိတ်ကမ်းမှာပိတ်ထားခဲ့တာကြောင့်ခရစ်စမတ်အမီအိမ်မပြန်နိုင်မှာစိုးရိမ်နေတဲ့တချို့ကုန်ကားမောင်းသူတွေနဲ့ရက်တက်ဖွဲ့ဝင်တွေအကြားတင်းမာမှုတွေရှိခဲ့တယ်လို့ရုပ်ရှင်စံကလည်းဖြစ်ပွားခဲ့ပါတယ်။ဒီစံကဖြစ်ချိန်မှာထရကမောင်းသူတွေကရဲတွေကိုတွန်းထိုးပြီးသူတို့ရဲ့မကျေနပ်ချက်တွေကိုအော်ဟစ်ပြောဆိုခဲ့တာဖြစ်ပါတယ
် Yes been a frustrating year hasn't it for everyone so
ဒီနေ့ကလူတိုင်းအတွက်စိတ်ပျက်စရာနှစ်တစ်နှစ်ဖြစ်ပါတယ်အခုလိုထရကတွေဝင်ရောက်ခွင့်ပိတ်ထားလို့ပိုဆိုးသွားပါတယ်စိတ်ပျက်စရာနှစ်ကိုအဆိုးနဲ့အဆုံးသက်ရတယ်လို့ဖြစ်နေပါတယ်လို့ဘာမင်ကန်ပြုကထရကမောင်းသမားဒေးဗစ်ကင်းကပြောသွားတာဖြစ်ပါတယ်အခုတော့82နိုင်ကြာကိုဗစ်ကင်းရှင်းတဲ့သူတွေကိုပြည်သူနိုင်ငံကပြန်ဝင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်နယ်သာလန်နိုင်ငံကလည်းဗြိတိန်နိုင်ငံပေါ်ချမှတ်ထားတဲ့ခီးသောတပ်မြစ်ချက်တွေကိုဗုဒ္ဓဦးနေ့ကရုတ်သိမ်းပေးခဲ့ပါတယ်ခင်ဗျရုရှားနိုင်ငံမှာဒီမိုကရေစီစနစ်ကိုအားနည်းအောင်လုပ်မဲ့ဥပဒေတွေလို့လူ့ခွင့်ရေးအဖွဲ့တွေကပြောနေတဲ့ဥပဒေတော်တော်များများကိုရုရှားအောက်လွတ်တော်ဒူးမာကဗုဒ္ဓဦးနေ့ကအတည်ပြုလိုက်ပါတယ်ရုရှားအောက်လွတ်တော် State ဒူးမာကအတည်ပြုလိုက်တဲ့ဥပဒေတွေအထက်အကြီးပွားဝယ်ရာဖြစ်တဲ့ Foreign Agents Law နိုင်ငံခြားသား Agent ဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဥပဒေတွေလည်းပါဝင်ပါတယ်အခုဥပဒေပြင်ဆင်ချက်တွေအရလူပုဂ္ဂိုလ်တူချင်းစီနဲ့အဖွဲ့အစည်းတွေကိုနိုင်ငံခြားသား agent ဖြစ်သတ်မှတ်ရမှာအတိတ်ပဲသတ်မှတ်ချက်ပို့ပြီးကျေပြန့်သွားတာလည်းဖြစ်ပါတယ်။ဒါအပြင်အဲ့ဒီအဖွဲ့အစည်းတွေအနေနဲ့ကန့်သက်ချက်အသစ်တွေကိုပို့ပြီးချမှတ်ခံရသလိုရုရှားဆိုရစီမှာမှတ်ပုံတင်ဖို့နဲ့အစီအကံတင်သွင်းဖို့လိုအပ်ချက်အသစ်တွေရှိလာမှာဖြစ်ပါတယ်။မီဒီယာတွေကအဲ့ဒီအဖွဲ့အစည်းတွေအကြောင်းသတင်းရေးသားတင်ပြရင်လည်း နိုင်ငံခြားအေဂျင့်တွေဖြစ်ကြောင်းမဖြစ်မနေရေးသားဖော်ပြပုံလိုအပ်မှာဖြစ်ပါတယ်။အခုဥပဒေအသေးအရာရုရှားနိုင်ငံရေးဖြစ်ပေါ်တူတက်မှုဒါမှမဟုတ်ရုရှားကာကွယ်ရေးနဲ့အမျိုးသားလူမျိုးရေးဆိုင်ရာသတင်းချဲ့လက်တွေကိုရယူတဲ့နိုင်ငံခြားသတင်းထောက်တွေအပါအဝင်လူပုဂ္ဂိုလ်တွေကိုနိုင်ငံခြားအေဂျင်စီနဲ့ထက်သွင်းရမှာဖြစ်ပါတယ်။နိုင်ငံခြားအေဂျင့်အဖြစ်သတ်မှတ်ခံရသူလူပုဂ္ဂိုလ်တွေကိုလည်းအစိုးရဝန်ထမ်းဒါမှမဟုတ်ဒေသဆိုင်ရာမြူနီစီပယ်အစိုးရတာဝန်တွေရယူမှုကနေပြင်ပင်ထားပါတယ်။နိုင်ငံခြားသားအေဂျင့်ဥပဒေနဲ့ဆက်နွယ်တဲ့နောက်ထပ်ဥပဒေတစ်ခုမှာတော့နိုင်ငံခြားအေဂျင့်ဖြစ်တရားဝင်လျှောက်ထားဖို့ပြက်ကွက်သူတွေနဲ့အဖွဲ့အစည်းတွေကိုအမြင့်ဆုံးထောင်ဒဏ်5နှစ်ချမှတ်နိုင်ကြောင်းလည်းထည့်သွင်းထားပါတယ်ခင်ဗျာ
။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12.33 ညပိုင်းလိုမီတာ40 kHz 9.33 ညပိုင်းလိုမီတာ51 kHz 5.85 နဲ့ပိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တန်ကချက်တပရီနေမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်အောင်မြတ်သူပါကျွန်မအင်းနဲ့အားကစားဝန်ကြီးဌာနရဲ့ဗုဒ္ဓညာ၈နိုင်ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း 13,800 ကျော်ရှိသွားပြီဖြစ်ပြီးသေဆုံးသူအရေအတွက်ကတော့ 2,500 ကျော်သွားပြီဖြစ်ပါတယ်။ရောဂါပျောက်ကင်းသွားသူစုစုပေါင်းကတော့ 9,900 ကျော်ရှိပြီဖြစ်ပါတယ်။ဒီတော့တွင်းမှာပဲဗြိတိန်နိုင်ငံမှာနောက်ဆုံးတွေ့ရှိခဲ့တဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးစိတ်သစ်ဟာအခုဆိုရင်တောင်အာဖရိကနဲ့ဩစတြေးလျကိုရောက်ရှိနေပြီးတခြားဒေသတွေပြည်နယ်တွေမှာရှိနေတယ်ဆိုတဲ့အထောက်အထားတွေလည်းတဖြည်းဖြည်းတွေ့လာရတယ်လို့ဗဟုကူးစက်ရောဂါတပ်ဖြတ်ရေးဌာနပြောခွင့်ရညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။ဒါကြောင့်မြန်မာပြည်သူတွေအနေနဲ့မပေါ်ဆကြဖို့နဲ့အထူးသတိထားပြီးတော့ယောဂကာကွယ်ရေးနည်းလမ်းတွေကိုပို့ပြီးတော့လိုက်နာကျင့်သုံးဖို့အရေးကြီးတယ်လို့ဒေါက်တာခင်ရင်ကြီးကတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံရဲ့အရှိတ်အဝါဒေသတစ်ခုကိုထိန်းချုပ်ထားတဲ့သဘုံအုပ်စုတစ်ခုက6နှစ်အရွယ်ကလေးငယ်တဦးကိုမဒိန်ချင်းတပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့လူတဦးကိုတည်တံစီရင်လိုက်တယ်လို့ AFP သတင်းတစ်ခုကဖော်ပြထားပါတယ်။ကလေးငယ်ကိုမဒိန်ချင်းတပ်ဖြတ်ခဲ့တယ်ဆိုတဲ့အသက်30အရွယ်ရှိသူအတွက်တခုတည်းသောရွေးချယ်မှုတစ်ခုနေနဲ့အခုလိုတည်တံစီရင်လိုက်ရတာပါလို့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရဲ့တပ်ဖွဲ့ဝင်တူကဗိုလ်သူနေကပြောပါရယ်ရှမ်းပြည်နယ်မှာမြန်မာစစ်တပ်နဲ့သဘောတူညီမှုမရပေမဲ့တရားမဝင်ကိုပိုင်အုပ်ချုပ်ခွင့်တွေရထားတဲ့လက်နက်ကန်အုပ်စုများစွာရှိပြီးအဲ့ဒီဒေသတွေဟာအင်းနီဂျင်တိုင်းလာအိုနိုင်ငံတို့နဲ့ဆက်ဆက်နေတဲ့ရွှေတရီကန်ဒေသရဲ့အစိပ်ပိုင်းတည်းရလည်းဖြစ်ပါရယ်ဒါဟာသင်ငန်းစာဖြစ်ပြီးတော့ဒါမှပဲနောက်နောက်ဒါမျိုးမကျွလွန်တော့ဘူးလို့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းတန်းအောင်ကပြောပါရယ်ရန်ကုန်ခြေစိုက်မြို့သမီးအလုရှာသူမလလာကြီးကတော့ဒီကျွလုံမှုကအင်မတန်မှဆက်ဆုပ်ရွံရှာပွဲရာဖြစ်ပေမဲ့ပြစ်ဒဏ်ကတော့ပြင်းလွန်းတယ်လို့ဆိုပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့မြန်မာနိုင်ငံမှာကလေးမတိမ်းမှုတွေပုံမှန်လိုလိုဖြစ်နေပြီးကလေးတငယ်ကာကွယ်ရေးနဲ့လိမ်မိုင်းပညာပေးရေးတွေကိုအရှိန်မြှင့်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့ဆိုပါတယ်။လူတွေကလိမ်မိုင်းပညာရေးအသိမရှိတာကြောင့်သူတို့ရဲ့အနီးပတ်ဝန်းကျင်ကကလေးတွေကိုပဲပြစ်မှတ်ထားကြကြောင်းမလလာကြီးကဆက်ပြီးတော့သတိပေးပြောဆိုခဲ့တာပါ။မြန်မာနိုင်ငံအကျယ်ဝန်းရဲ့သုံးပုံတပုံဟာတိုင်းရင်းသားဒေသတွေဖြစ်ပြီးရှမ်းပြည်နယ်ရဲ့အစိပ်ပိုင်းတော်တော်များများကိုလည်းလက်နက်ကန်တိုင်းရင်းသားအုပ်စုတွေကထိန်းချုပ်လာတာမို့ဗဟုအစိုးရရဲ့တရားစီရင်ရေးအပြင်ဘက်ကိုရောက်ရှိနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့ဂျမ္မူးနဲ့ကက်ရှမီးယားဖက်ဒရယ်နယ်မြေတွေမှာနေထိုင်ကြသူတွေကတော့ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့မှာဒေသကောင်စီရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာတာမို့အောင်ပွဲခံနေကြပါပြီ။ဂျမ္မူးနဲ့ကက်ရှမီးယားဒေသရွေးကောက်ပွဲကော်မရှင်နာမင်းကြီး KK ရှမာကတော့ရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့အခုလိုပြောပါရယ
် early morning today 278 constituencies had been
ဒီမနက်စောစောကပဲမဲဆန္ဒနယ်မြေ298ခုမှာမဲတွေရေတွက်ပြီးတာမို့အဲ့ဒီမဲဆန္ဒနယ်မြေအားလုံးရဲ့ရလဒ်တွေကိုအရာရှိတွေကထုတ်ပြန်ကြေညာပြီးပါပြီမဲဆန္ဒနယ်မြေနှစ်ခုကတော့ရေတွက်ဖို့အတွက်ခွင့်ပြုချက်မရသေးပါဘူးဒါကယာယီသဘောပါကိုယ်စားလှယ်လောင်းတူပြစ်မိရမယ်ရေချင်းနဲ့ပတ်သက်လို့ပြဿနာနည်းနည်းလေးရှိနေလို့ပါ
ခရိုင်ဖွံ့ဖြိုးရေးကောင်စီရွေးကောက်ပွဲတွေအတွက်မဲဆန္ဒနယ်မြေ280မှာမဲတွေပေးခဲ့ကြပြီးကိုယ်စားလှယ်လောင်းတွေဟာဒေသဆိုင်ရာဖွံ့ဖြိုးရေးအတွက်အမှတ်ငံချက်တွေပေးခဲ့ကြပါတယ်။အနိုင်ရရှိသွားတဲ့ကိုယ်စားလှယ်လောင်းတွေကတော့သူတို့ရဲ့ဒေသခံတွေအတွက်ဖွံ့ဖြိုးရေးအခြေခံလိုအပ်ချက်တွေရရှိအောင်လုပ်လုပ်ကြမယ်လို့ဆိုပါတယ်။ထောက်ခံသူတွေကလည်းရွေးကောက်ပွဲအောင်နိုင်တဲ့အထိမ်းအမှန်နဲ့အားပေးကောက်နေကြပါတယ်။ပြီးခဲ့တဲ့နှစ်ကဂျမ္မူးကက်ရှမီးယားဒေသရဲ့အထူးအခွင့်အရေးကိုရုပ်သိမ်းပြီးနောက်ဖက်ဒရယ်နယ်မြေဖြစ်သူပြောင်းလဲခဲ့ပြီးဒေသကောင်စီရွေးကောက်ပွဲတွေကိုပထမအဆုံးကျင်းပတာဖြစ်ပါတယ်။ဒီမိုကရေစီကိုအားပေးတဲ့ဟောင်ကောင်မီဒီယာတတိယကြီးဂျမီလိုင်ကိုရသက်တပတ်3ပတ်ခန့်ဖမ်းဆီးချုပ်နှောင်ပြီးနောက်အာမခန်နဲ့ပြန်လွှတ်ပေးလိုက်ပါတယ်။အသက်83နှစ်အရွယ်ရှိပြီဖြစ်တဲ့ဂျမီလိုင်ကိုအာမခန်ကြီးဒေါ်လာ 1.2 သန်းနဲ့ပြီးခဲ့တဲ့ဗုဒ္ဓနေ့ကမြို့တော်ရဲ့အထက်တရားရုံးကလွှတ်ပေးလိုက်တာပါ။သူ့ကို Twitter အသုံးပြုခွင့်နဲ့နိုင်ငံခြားအုပ်စုတွေနဲ့တွေ့ဆုံမေးမြန်းတဲ့အင်တာဗျူးခွင့်တွေကိုလည်းပိတ်ပင်ကန့်တက်လိုက်ပါတယ်။ Next Digital Media Company ရဲ့ပိုင်ရှင်တူဖြစ်တဲ့လိုင်ကို ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကသူ့ရဲ့ရုံးခန်း9ရက်နဲ့တပ်တန်းကာလကိုချိုးဖောက်တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းခဲ့တာပါ။လိုင်ဟာသူ့ရဲ့ဒီမိုကရေစီလှုပ်ရှားမှုတွေကြောင့်စောစောပိုင်းကတည်းကတရားစွဲဆိုခံရပါတယ်။အစိုးရရှိနေကတော့လိုင်ကိုနိုင်ငံသားအုပ်စုတွေနဲ့ပူးပေါင်းကြံစီတယ်ဆိုပြီးတော့အသက်ပြဌာနတဲ့ဥပဒေဖြစ်တဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေသစ်နဲ့ပြီးခဲ့တဲ့ဩဂုတ်လတည်းကတရားစွဲဆိုထားခဲ့တာပါ။လိုင်ဟာဒီနှစ်တည်းအဖမ်းဆီးခံရတဲ့ဒီမိုကရေစီလှုပ်ရှားသူ15ဦးနဲ့2ဦးဖြစ်ပြီးတော့အမျိုးသားလုံးချုပ်ရေးဥပဒေသစ်နဲ့ဖမ်းဆီးဖို့ပြစ်မှတ်ထားတဲ့နာမည်ကြီးဒီမိုကရေစီလှုပ်ရှားသူ2ဦးလည်းဖြစ်ပါတယ်။တရုတ်ပြည်မကြီးကပြဋ္ဌာန်းလိုက်တဲ့ဒီဥပဒေသစ်မှာနိုင်ငံသားအုပ်စုတွေနဲ့ပူးပေါင်းပြီးတော့တိုင်းပြည်ရဲ့ဩဇာအာဏာကိုဖျက်လို့ပျက်စီးလုပ်တာအကြမ်းဖက်တာခွဲထွက်ရေးလုပ်တဲ့မြည်သည့်ဟောင်ကောင်သားကိုမဆိုထောင်ဒဏ်သက်ကြွန်သတ်မှတ်ပြဋ္ဌာန်းထားပါတယ်။ကျွန်တော်တို့နောက်ဆုံးသတင်းလေးကိုကိုရဲမင်းနှုံးနဲ့တူကြေညာခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရပါပါ
။မြန်မာနိုင်ငံတိုင်းဒေသကြီးမှာဥပဒေမဲ့စပ်ပြခံရမှုဖမ်းဆီးခံရမှုအပါအဝင်လူခွေရေးချိုးဖောက်မှုဖြစ်စဉ်တွေရှိနေစေလို့မျိုးဆက်လှိုင်း Generation World အဖွဲ့ကနေထုတ်ပြန်ခဲ့တဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ2020ခုနှစ်ဇွန်လ16ရက်နေ့ကနေစက်တင်ဘာ15ရက်နေ့ထိ3လအတွင်းမြန်မာနိုင်ငံတိုင်းနယ်ပြည်နယ်တွင်လူခွေးရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်ကိုမှတ်သန်းသင့်ပြီးမျိုးဆက်လှိုင်း Generation Week ကနေမြန်မာနိုင်ငံတွင်ဖြစ်ပွားခဲ့သောပြည်သူရေးရာနှင့်နိုင်ငံရေးခွေးရေးများချိုးဖောက်ခံရမှုဆိုင်ရာစီရင်ခံစာကိုထုတ်ပြန်ခဲ့တာပါလူခွေးရေးကျွလွနေတဲ့အချိန်တွေကိုမျိုးဆက်လှိုင်း Generation Week အဖွဲ့အထွေထွေတွင်းမှုမအီးမိုးကခုလိုပြောပါတယ်
ကျွန်တော်တို့ဒီအခြေခံစားတော့ပေါ့နော်ဒီဥပဒေနဲ့တက်ဖြတ်မှုတစ်ခုလေးတွေ့ပြန်ထားတာမဟုတ်ဘူးပေါ့နော်ကျွန်တော်အဲ့ဒီမှာဆိုရင်ဒီဥပဒေနဲ့ဖန်ဆီးတက်ဖြတ်တာဒီမတရားဖန်ဆီးထိန်းသိမ်းတာနောက်တစ်ခုကတော့ကျွန်တော်တို့လွတ်လပ်စွာသွားလာခွင့်ကိုတားမြစ်ပိတ်ပင်တာပေါ့ဒီသုံးခုပေါ်မှာကျွန်တော်တို့အခြေခံပြီးတော့မှဒီသတင်းမီဒီယာတွေကနေပေါ်ပြတဲ့သတင်းချက်လက်တွေကိုကျွန်တော်တို့စောင့်ကြည့်ပြီးတော့မှဒီအခြေခံစာကိုထုတ်ပြန်တာပေါ့နော်
ဥပဒေမဲ့တပ်ဖြတ်ခံရသူ46ဦးမတရားဖမ်းဆီးထိန်းသိမ်းခံရတာ124ဦးလွတ်လပ်စွာသွားလာခွင့်ပိတ်ပင်ခံရတာ58ဦးရှိခဲ့တယ်လို့မျိုးဆက်လိုင်းဖွဲ့ရဲ့အစီအကံစာမှာဖော်ပြထားပါတယ်။အထူးသဖြင့်စည်ရေးပဋိပက္ခဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာလူခွေးရေးချိုးဖောက်မှုတံခံနေရတယ်လို့မျိုးဆက်လိုင်း Generation ဝဲအဖွဲ့မှုဆောင်ဒါရိုက်တာကုဘူပူကပြောပါတယ
်။ဒီပဋိပက္ခဖြစ်ပွားရဲ့ဒေသတွေမှာပေါ့နော်ဥမာဒီအခိုင်အမာမှာအများဆုံးဖြစ်တယ်။ဒီနောက်ကရှင်းပြီးနေတော့မှလည်းဒီလိုဖြစ်သွားကြတာမှဆိုလို့ရှိရင်တော့ဒီမတရားဖန်ဆီးတစ်ချက်မှုတွေကတော့ဖြစ်နေအောင်ပြရတယ်ပေါ့နော်မတရားဖန်ဆီးမှုတွေကြောင့်ရှင်တော့ဆက်ပြီးနေတိုင်းမှာအကုန်လုံးပေါ့ဖြစ်တာပေါ့နော်ကျွန်တော်လည်းဒီလိုကြည့်ရတာမှလက်နက်ကန်ပရိုစီတမလို့အားရဟာကျွန်တော်ပြရတယ
်အစီအကံစာပါရသုံးလတွင်ဥပဒေမဲ့တပ်ဖြတ်ခံရသူ46ဦးရှိခဲ့ပြီးအဲ့ဒီထဲမှာရခိုင်ပြည်နယ်မှာ22ဦးရှမ်းပြည်နယ်မှာ15ဦးကရင်ပြည်နယ်မှာ2ဦးမန္တလေးတိုင်းမှာ3ဦးစကိုင်းတိုင်းမှာ2ဦးအေရဝတီတိုင်းမှာ2ဦးဖြစ်ကြောင်းမျိုးဆက်လိုင်းဖွဲ့ရဲ့အစီအကံစာမှာဖော်ပြထားပါတယ်။မတရားဖမ်းဆီးထိန်းသိမ်းခံရသူ124ဦးထဲမှာရခိုင်မှာဖြစ်ပွားနေတဲ့ပြည်ပခန့်တွင်လည်းလူခုရေးချိုးဖောက်မှုကန့်ကွက်ဆန့်ကျင်ဆန္ဒပြခဲ့ရတဲ့ဒေသအသီးသီးကကျောင်းသားသမဂ္ဂဖွဲ့ဝင်23ဦး၊လူခုရေးကာကွယ်စောက်ရှောက်သူ10ဦး၊နိုင်ငံရေးပါတီဝင်2ဦး၊သတင်းစာဆရာ2ဦးဖမ်းဆီးခံခဲ့ရကြောင်းမျိုးဆက်လိုင်းဖွဲ့ရဲ့အစီအကံစာမှာဖော်ပြထားပါတယ်။ဥပဒေမဲ့ဖမ်းဆီးတပ်ဖြတ်ခံရတဲ့ဖြစ်စဉ်တွေတပ်ဆိုင်ရာကိုတန်ကြားရမှာလဲဥပဒေစိုးမိုးမှုအားနည်းနေတယ်လို့ Generation Wave ဖွဲ့ရမှုဆောင်ဒါရိုက်တာကိုပူပူကပြောပါတယ
်ပြည်ထောင်ချုံနေတဲ့ဒီပေါ်မှာအေးအေးမရှိရဲ့ဆဲဟာကျုံနေတဲ့ဒီပုံပြမှာစတူချင်းမှုအားပေးနေတယ်လို့ဖြစ်တယ်ပေါ့နော်အဲဒီနောက်တော့လည်းဥပဒေစိုးမိုးမှုကလည်းမတက်ရောက်နေဘူးပေါ့နော်ဒီဒီပြည်ပခချင်းနေတဲ့ဒေတာတွေမှာတရားဥပဒေစိုးမိုးမှုကလည်းအားအားနည်းနေတဲ့ခါကျတော့ဥပဒေကဘာမှကာကွယ်ပေးတဲ့အခြေအနေမရှိနေဘူးပေါ့နော်
မြန်မာနိုင်ငံမှာလူခွေးရေးချိုးဖောက်မှုဖြစ်စဉ်တွေပေါ်တိုင်ကြားနိုင်ဖို့အမျိုးသားလူခွေးရေးကော်မရှင်ကိုဖွဲ့စည်းထားပေမဲ့ကံကြွယ်ဖြည့်ရှင်းမှုအားနည်းနေတယ်လို့လည်းထောက်ပြနေကြပါတယ်။လူခွေးရေးချိုးဖောက်မှုဖြစ်စဉ်ကံကြွယ်မှုအားနည်းနေတယ်လို့ဝေဖန်မှုအပေါ်မှာအမျိုးသားလူခွေးရေးကော်မရှင်ဖွဲ့ကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားဖို့အစဉ်တည်းမရှိသေးဘူးလို့အကြောင်းပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ပါဝင်တိုင်းဒေသတွေမှာလက်လက်ကပြည်ပခန့်တွေတွင်ကလေးငယ်တွေပါဝင်ဒေသခံတွေထိခိုက်ဒေကြီးမှုတွေနဲ့လူခွေးရေးချိုးပေါက်ခံရမှုတွေပေါ်မှာကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်းကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းလေး VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ရခိုင်နဲ့ချင်းပြည်နယ်တို့မှာစစ်ပွဲတွေရပ်တန့်မှုဆန္ဒပြခဲ့ကြလို့နှစ်ရှည်ထောင်နဲ့ကြားခံနေရတဲ့တက်ကြွလှုပ်ရှားသူတွေနဲ့ကျောင်းသားတမကတွေကိုအမြန်ဆုံးပြန်လုပေးဖို့နဲ့အင်တာနက်မရရှိတဲ့နေရာတွေမှာအင်တာနက်အမြန်ဆုံးရရှိအောင်ဆောင်ရွက်ပေးဖို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေကတောင်းဆိုလိုက်တဲ့ကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါ ရခိုင်နယ်ချင်းမြင့်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ပြီးအင်တာနက်လိုင်းတွေအများဆုံးပြန်ပွင့်ပေးဖို့တောင်းဆိုခဲ့ကြလို့ဖမ်းဆီးထောင်ချခံရတဲ့တက်ကြလှုပ်ရှားသူတွေနဲ့ကျောင်းသားတမကအဖွဲ့ဝင်တွေကိုအများဆုံးပြန်လုပေးဖို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အရေးဆောင်ရွက်နေတဲ့အတန်းအဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီလိုတောင်းဆိုတာနဲ့ပတ်သက်လို့အတန်းအဖွဲ့ကတည်ထောင်သူလည်းဖြစ်သူတည်တနာမန်နေဂျာလည်းဖြစ်တဲ့ကိုရဲဝေဖြူအောင်က
ပြီးခဲ့တဲ့ဒီကျွန်တော်တို့ကလပိုင်းဒီမှာအင်တာနက်ချက်တောက်မှုကိုစန့်ကျင်လာပြီးပြီးခဲ့ခါမှာပြည်ရင်းစစ်ကိုစန့်ကျင်လာတဲ့နဲ့ပတ်သက်ပြီးတော့မှစာကြေတောင်းဆိုခဲ့ကြတဲ့လူခွေတောင်းဆိုခဲ့ကြတဲ့တကြလူရှားသူတွေအပေါင်းသားလူငယ်တွေကဒီကျွန်တော်တို့ကတရားအများအပြားတရားဆက်ဆုပ်ခံကြရတော့ကျွန်တော်တွေ့ရပါတယ်ကျွန်တော်တို့အခုလိုမျိုးကျွန်တော်တို့ကလွတ်လွတ်လပ်ပွင့်ပွင့်လင်းလင်းစကားတွေပြောနေဆုံးနေတဲ့အချိန်မှာပဲဒီပြည်နယ်ဆက်ဆက်ကျင်နေဆိုတဲ့ကိစ္စတွေကိုထုတ်ဖော်ပြောဆိုခဲ့တဲ့ပြည်နယ်နဲ့ကိုပြန်ခွင့်ပေးဖို့ထုတ်ဖော်ပြောဆိုခဲ့တဲ့အပေါင်းသားတွေက1900လေးကျော်တော့မှချမှတ်ခံထားရတာဖြစ်ပါတယ်ဆိုတော့ဒီတောင်းသားတွေပြီးတဲ့အခါမှာတကြလူရှားသူတွေဖမ်းဆီးခံထားတဲ့နိုင်ငံအကျဉ်းသားတွေအားလုံးကိုပြန်လည်လှုပ်ပေးဖို့အတွက်ပြီးတဲ့ခါမှာတော့ကျွန်တော်တို့ကနေပြီးတော့မှအင်တာနက်ပြီးတဲ့ခါမှာ digital အခွင့်အရေးစတဲ့အရာတွေကိုကျွန်တော်တို့ကနေရာဒေသအပိုင်းအခြားမရှိစေဘဲနဲ့ကျွန်တော်တို့ကတိုင်းနိုင်ငံလုံးဒန်တူညီတူရနိုင်ဖို့အတွက်ဒန်တူညီတူဒီ digital အခွင့်အရေးတွေအင်တာနက်သုံးဆွဲနိုင်မှုတွေရဖို့အတွက်လည်းတောင်းဆိုပါတယ
်လက်ရှိမှာတော့အင်တာနက်ပြန်ပွင့်ပြီးဖို့တောင်းဆိုဆန္ဒပြခဲ့ကြလို့ဖန်စီထောင်ချခံသူ62ဦးရှိပြီးအဲ့ဒီမှာမန္တလေးမှာဆန္ဒထုတ်ပေါ်ခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကအဖွဲ့ဝင်တွေကသိရှိထောင်နှံချမှတ်ခံထားရတာလည်းဖြစ်ပါတယ်။ဒါအပြင်အတန်ပွဲဟာမြန်မာနိုင်ငံရှိပဋိပက္ခဖြစ်ပွားနေတဲ့နေရာဒေသတွေနဲ့ပဋိပက္ခမဖြစ်ပွားနေတဲ့နေရာဒေသတွေမှာသတင်းချက်လက်ရပိုင်권နဲ့ digital အခွင့်အရေးတို့ပေါ်လေးလာဆန်းစစ်တဲ့အစီအကံစာတစောင်ထုတ်ပြန်ခဲ့ပါတယ်။ဒီအစီအကံစာဟာတနေ့ကြာလေးလာဆန်းစစ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံရဲ့ပဋိပက္ခမဖြစ်ပွားနေတဲ့မွန်ပြည်နယ်ကင်းပြည်နယ်တနင်္လာရီတိုင်းတို့မှာအင်တာနက်မရရှိတဲ့နေရာတွေရှိပြီး digital အခွင့်အရေးတွေဆုံးရှုံးနေတယ်လို့ဆိုပါတယ်။အင်တာနက်30ခွင့်ရရှိတဲ့နေရာဒီမှာလေလူမှုကွန်ရက်ဒီပေါ်မှာရေးသားတာရင်းနဲ့ပတ်သက်ပြီးနိုင်ငံရေးပုံမှန်တွေနဲ့တရားစွဲဆိုတာတွေပြုလုပ်တာတွေရှိတဲ့အတွက် digital အခွင့်အရေးဆုံးရှုံးတာတွေရှိရလို့သူတည်တနာမှာပါဝင်ခဲ့သူဒူးပြတဲ့မက်ပန်းစုပြည့်အင်ကဆိုပါတယ
်ကျွန်မတုံဆွဲသူတွေအင်တာနက်ရကြရတယ်ဟုတ်တယ်သူတို့အဲ့ဒီတိုင်မှာအင်တာနက်ရတယ်ဒါပေမဲ့သူတို့မှာဘယ်လိုမျိုးချုပ်ဖောက်ခံရမှုတွေရှိလဲဆိုပြီးတော့မှဆက်လက်ပြီးကျွန်တော်တို့ဒီလူတွေလုလိုက်တဲ့အခါမှာဆိုလို့ရှိရင်တချို့ချုပ်ဖောက်မှုတွေကျွန်တော်တို့တွေ့ရတယ်ပေါ့မှာဆိုလို့ရှိရင်တော့ဒီ2020ပေါ့ August လတုန်းကဆိုလို့ရှိရင်ဒါမန်လေးကဒီမန်လေးတောင်ဝန်ကြီးချုပ်နဲ့ပြောင်းစုဝေဖန်တဲ့ပေါ့နော်ဒီ social media တုံးဆွဲတဲ့သူတူကိုအာနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှတင်းနေလေးကကြီးနဲ့တရားစွဲခဲ့တာတွေ့ရတယ်ပေါ့နော်နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှတင်းနေလေးကကြီးရဆိုလို့ရှိရင်ဒါကဖြစ်တဲ့ကအမြင့်ဆုံး20ချီကြနိုင်တဲ့ပုံမှန်မျိုးပေါ့နော်အဲ့တော့ online မှာဒီလိုမျိုးနိုင်ငံတော်အစိုးရတွေကိုဝေဖန်တာနိုင်ငံရေးသဘောရဝေဖန်မှုတွေကိုပြုလုပ်တာဒီလိုမျိုးဥပဒေနဲ့ပြင်းပြင်းထန်ထန်အဲ့လိုမျိုးတစ်ခါတည်းသူ့နေရာတွေကိုလည်းတွေ့နေရတာပေါ့နော်အဲ့လိုမျိုးချုပ်ဖောက်ခံခြင်းတွေမြင်နေရတယ်အဲ့တွေ့နေရ
ဒါအပြင်ပဋိပက္ခတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာအင်တာနက်ဖြတ်တောက်ထားတာကြောင့်ကိုဗစ်ဖြစ်ပွားခြင်းပြည်သူတွေအနေနဲ့သတင်းချက်လက်ရရှိမှုတွေနှောင့်နှေးခဲ့တာတွေလည်းရှိခဲ့ပါတယ်ရခိုင်ပြည်နယ်မှာတမတော်နဲ့အေတိုက်ပွဲတွေဆက်တင်ဖြစ်ပွားခဲ့တဲ့အချိန်ကစလို့အင်တာနက်လိုင်းဖြတ်တောက်ထားတာတနစ်ကျော်လာပြီးလက်ရှိအချိန်မှာအင်တာနက်အမြန်ဆုံး 2G ပဲဖွင့်ထားပေးပါတယ်ခင်ဗျာကျွန်တော်ထောင်ကံမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်ကိုဗစ်ကာလအတွင်းဆက်ရောအလုပ်ယုံတွေမှာအလုပ်သမားရှော့ချမှုတွေကဆက်လက်များနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအကနွန်ပါပကောတိုင်းထဲကလေပတ်လောက်ကင်နေတဲ့ဖနှက်ဆက်ရောင်တစ်ခုမှာအော်ရာမှားယူမှုရော့နေခြင်းနဲ့ကောင်ကျန်းပြက်စီပြက်လက်မှုကိုအကြောင်းပြပြီးအလုတ်တမိုင်းအင်အား2500လောက်လျှော့ချဖို့လှုံ့ဆော်နေတယ်လို့အလုတ်တမိုင်းအရေးလှုံ့ရှားသူတွေက VOA ကိုပြောပါတယ်။ကွန်ဝေးကာလာဆက်ရောင်တချို့မှာအလုတ်တမိုင်းတွေကိုအများအပြားလျှော့ချလိုက်တယ်လို့အခုဆက်လက်လျှော့ချဖို့လှုံ့ဆော်နေတဲ့ဆက်ရောင်တွေရှိတဲ့အတွက်အလုတ်တမိုင်းအများစုကအလုတ်လက်မဲ့နဲ့ရင်ဆိုင်လာနေရတယ်လို့ပကောမြို့နယ်အလုတ်တမိုင်းအဖွဲ့အမှုဆောင်တော်ဝေဝေလွင်ကပြောပါတယ်
အခုလာမယ့်တစ်လပိုင်းနေစားလို့အင်္ဂလိပ်ရှူဖနှန်းချုပ်တဲ့ဆက်ရုံပေါ့နော်ဒါရင်တော့ဆိုရင်နှစ်ပေါင်း15နှစ်လောက်တော့ရှိနေပြီပေါ့ရက်တည်ခဲ့တာပေါ့နော်ဒီပကိုးတနိုင်ငံလုံးမှာဆိုလဲအကြီးဆုံးလို့တော့ပြောလို့ရတယ်ရှင်ဆက်ရုံလေ2500လူကြီး2500ရှိရဲဆိုတော့ပုံများနေပြက်လက်တာတို့ဟိုမမာယူတော့တာမျိုးလို့ပေါ့နော်အော်ဒါတွေမမာယူတော့မျိုးလို့အဲ့လိုမျိုးတွေကြိုးပြီးတော့ပိတ်တာပိတ်သိမ်းတော့မယ်အနေထားမှရှိရဲရှင
်ဟိုတစ်လပိုင်းနေစားပြီးတော့ရောက်1000ချော့မယ်နှစ်လပိုင်းမှာ1000ချော့မယ်သုံးလပိုင်းမှာ900ချော့မယ်ဆိုတော့2500ပေါ့လူကြီးအလုပ်လက်မဲ့ဖြစ်ဖို့လည်းရှိပါလိမ့်မယ
်အလုပ်တက်နေတဲ့အလုပ်သမားတွေကိုအရင်လျှော့ချမှာဖြစ်ဖြစ်အတော့လိုက်လျှော့ချမှာဖြစ်တာကြောင့်အလုပ်သမားတော်တော်များများအခက်ကြုံနေရတယ်လို့လည်းပြောပါတယ်ပကောတိုင်းမှာကိုဝိတ်ကတ်ယောဂါကာလအတွင်းအလုပ်သမားတွေကိုဆက်တိုက်လျှော့ချခံနေရပြီးအလုပ်သမား2000လောက်လျှော့ချခံရလို့အလုပ်ရှင်အလုပ်သမားပြဿနာတွေကိုဖြေရှင်းခဲ့တာရှိတယ်လို့လူဝေမှုကြီးကြပ်ရေးနဲ့လူဆိုအားအယက်မြင့်ဝန်ကြီးဦးထွန်းထွန်းဦးကပြောပါတယ်
ကိုမာတော့ဘူးလို့ရဆက်ယုံတွေမှာရှိတယ်လုံသမားတွေကဟိုလျှော့တာပေါ့နော်တချို့ဆက်ယုံတွေအရင်တစ်ထောင်ရှိတယ်ဆိုရင်တစ်ဝက်လျှော့တာရှိတယ်သုံးပုံပုံတစ်ပုံလျှော့တာရှိပါ။အဲလုံယုံဥရင်နဲ့အညီပေါ့နော်ဥရင်နဲ့ညီလျှော့တော့သူတို့ notice တလားပေးပြီးတော့လျှော့တာအာအဲ့ဒါတွေကတော့ကျွန်တော်ဒီဥရင်နဲ့ညီလျှော့ချတဲ့အတွက်ပြဿနာမရှိပါဘူး။တော့တော့ဘကိုးမာလုံသမားလျှော့ချတာအကုန်လုံးပိတ်သွားတဲ့ဆက်ယုံတော့မရှိသေးပါဘူး။လုံသမားအတဲငယ်လျှော့ချတဲ့ဆက်ယုံတွေတော့ရှိပါတယ်။ဟုတ်ကျွန်တော်ဥပဒေနဲ့အညီကျွန်တော်ကဒီသူတို့နေနာကြီးတွေပေးတဲ့အတွက်အလုသမားတွေဘက်ကလည်းပဲဒီဥပဒေနဲ့အညီတောင်းရတဲ့အတွက်ဒီသက်ဆိုင်ရာဌာနနဲ့အလုရှင်နဲ့အလုသမားနဲ့အကုန်လုံးဟိုသက်ဆိုင်ရာဥပဒေနဲ့အညီတောင်းရတဲ့အတွက်လောဆယ်တော့ကျွန်တော်ဒီမှာကြီးမားတဲ့ပြဿနာမရှိပါဘူး
။ပဲခူးတိုင်းမှာတော့အကြီးစားဆက်ယုံ64ယုံအသေးစားဆက်ယုံက100ဝန်းကျင်လောက်ရှိပြီးအလုသမားက6တောင်းရှိပါတယ်။ဆက်ယုံအလုယုံပိတ်တန့်ခြင်းယာယီရပ်ဆိုင်ခြင်းစသဖြင့်ဘလို့အကြောင်းကြောက်ဖြစ်စေလုပ်ငန်းရှင်ကအလုပ်သမားတွေကိုတရားဝင်ကြိုတင်အသိပေးဆောင်ရွက်ရမှာဖြစ်တယ်လို့ဝန်ကြီးဦးထွန်းထွန်းဦးကပြောပါတယ်။အလုပ်ရောင်အလုပ်သမားဥပဒေအတိုင်းဆောင်ရွက်ရမှာဖြစ်လို့မလုံဆောင်တဲ့လုပ်ငန်းရှင်ရှိပါကအရေးယူသွားမှာဖြစ်တယ်လို့ဝန်ကြီးဦးထွန်းထွန်းဦးကပြောပါတယ်။မြန်မာနိုင်ငံကိုဗစ်ကရောဂါဖြစ်ပေါ်တဲ့အချိန်ထဲမှာလုပ်ငန်းရှင်တွေကရုတ်တရက်ဆက်ယုံပိတ်သိမ်းတာအလုပ်သမားတွေကိုရှော့ချတာစတဲ့ဖြစ်စဉ်တွေရှိနေပြီးအလုပ်သမားအတော်များများသောဝနေရဲ့အကြက်သေးနဲ့ရင်ဆိုင်နေကြရတယ်လို့လဲအလုတ္တမအချင်းချင်းရိုင်းပင်ကူညီရေးအဖွဲ့ LHEO အငင်းပွားမှုဖြည့်ရှင်ရေးတာဝန်ခံတောခခကပြောပါတယ
်အခုဟာကျတော့ရုပ်တရက်လူသားလျှော့တဲ့ရုပ်တရက်ဆိုင်ုံပိတ်သိမ်းနေဆိုတဲ့ကိစ္စကြီးကဒါအမတန်ရက်ဆက်လွန်နေဒီမှာတော့တစ်ဖက်ကဥပဒေအရလည်းတိတိကျကျမစည်းကြနိုင်တယ်လို့တစ်ဖက်မှာလူမှုတရားမျှတမှုအရလည်းဒါအမတန်ဆိုးဝါးတဲ့လူမှုတရားမျှတမှုတွေဆိုအမတန်ဆိုးဝါးတဲ့ဖြစ်စဉ်တွေဖြစ်တယ်အလုတ္တမတွေကအခက်အခဲအများကြီးဖြစ်တယ်သူတို့မှာဟိုလာစင်ပေါ့နော်စာဝင်ရေးတချို့ရှင်းဆောင်ရနေရတဲ့အခြေကိစ္စတွေရှိတယ်เนาะပြီးတော့ဟိုဒီတနေ့လုံးမှာတနေ့စားကဒီအခြေခံလို့ဒီမားတွေဖြစ်တယ်လေเนาะအများကြီးအခက်အခဲဖြစ်ပါတယ်အထူးသဖြင့်ဒီအမျိုးသမီးတွေဦးဆောင်နေတဲ့အိမ်အောင်ကြီးเนาะပြီးတော့ဒီကလေးမိခင်တွေပေါ့နော
်အလောက်သားရှော့ချခြင်းနဲ့ပတ်သက်လို့ဥပဒေမှာတိတိကျကျပြဋ္ဌာန်းထားတာမရှိတာကြောင့်ကိုဗစ်ကာလမှာလုပ်ငန်းရှင်တွေကအခွင့်အရေးယူပြီးလှုပ်သားချောချမှုကိုအများကြီးလှုပ်ဆောင်လာတယ်လို့လည်းအလုပ်သမားအရေးလှုပ်ရှားသူတွေကဆိုကြပါတယ်။အလုပ်လက်မဲ့ဖြစ်သွားတဲ့အခြေခံလှုပ်သားအများစုမှာအထူးသဖြင့်စိုက်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေပုံမထိခိုက်လာတာကိုယ့်ကိုယ်ကိုအဆုံးစီရင်သွားတဲ့လူတွေလည်းရှိတယ်လို့လည်းတောကခကပြောပါတယ်။အလုတ်သားအင်အားလျှော့ချတာအလုတ်ထောက်ခံရတာစတဲ့အလုတ်သမားပြည်တနာနဲ့ပတ်သက်လို့တက်ဆိုင်ရာကြီးကြပ်ဌာနထံတန်ကြားခဲ့ပေမဲ့တာဝန်ရှိသူတွေကဖြေရှင်းဆောင်ရွက်ပေးတဲ့နေရာမှာအားနည်းနေဆဲဖြစ်တယ်လို့အလုတ်သမားနဲ့အလုတ်သမားအရေးလှောက်ရှားသူတွေကပြောကြပါတယ်ရှင်။ကျမအက်ကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကိုဗစ်ကပ်ဘေးကာလမလေးရှားနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားနောက်ထပ်အယောက်160ကျော်ကိုဒီဇင်ဘာလ23ရက်နေ့ကနေရာပြောင်းဖို့ရမှာထိတ်တဲစကန်နေတဲ့ကလွတ်ရက်စီအကျဉ်းသား40ကျော်ပါဝင်တဲ့အကြောင်းကိုပြောပြပါမယ်။ကျမကမတ်အီးမှာပါ။ကိုဗစ်ကာယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိတ်တဲခံနိုင်ရသူမြန်မာနိုင်ငံသားတွေကိုတန်ယုံအစီအစဉ်နဲ့နေရာပြောင်းဖို့ရမှာနောက်ထပ်အယောက်160ကျော်နေရာပြောင်းဖို့ခဲ့တာပါ။ဗုဒ္ဓဦးနေ့ကပြန်ခွင့်ရသူတွေထဲမှာတော့လူဝင်မှုကြီးကြပ်ရေးစခန်းတွေမှာထိတ်တဲခံနိုင်ရသူတွေပါဝင်ခဲ့ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ်။
အမလီရှားနိုင်ငံအကြောင်းမျိုးကြောင့်ရရှိလာပြီးအထောက်ထားမဲ့ပြီးဖန်ဆီးထိန်းခံရတဲ့မြန်မာနိုင်ငံသား43ယောက်ပါဝင်တယ်။အလုံးအမျိုးသားတွေကြီးပဲသူတို့မြေကြီးတော့လူအများစုကတော့အဲပြီးခဲ့တဲ့6လလောက်ကမလေးရှားနိုင်ငံကိုတရားမဝင်နိုင်ကြောင်းတရားနေပြီးဝင်ရောက်လာတဲ့အခါမှာဖန်ဆီးထိန်းခံရတော့သူတို့ပြောကြပါတယ်။အဲ5ယောက်တော့သူတို့ကအနည်းတစ်နှစ်စီနေခဲ့ရတယ်5ယောက်တော့ကကျန်တဲ့လူတရားကို6လ9လ6လအဲ့တော့အသေးသေးပြန်သွားကြပါလေသူတို့တွေကတော့ဖန်ဆီးခံရတဲ့လူတွေကမလေးရှားနိုင်ငံကိုတရားမဝင်နိုင်ကြောင်းကနေပြောကိုဗစ်ကာလမှာဝင်ရောက်လာတဲ့လူတွေလမ်းမှာဖန်ဆီးခံရတဲ့လူတွေဖြစ်တယ်ဆိုတဲ့ကြောင်းသူတို့အဖမ်းခံရတဲ့လူတွေကပြောပါလေ
သူတို့တွေဟာထိုင်းမလေးနယ်စပ်ကနေခိုးဝင်ကြသူတွေဖြစ်ပြီးကိုဗစ်အရေးပေါ်ကာလအော်ပရာစီစစ်ဆင်ရေးတွေနဲ့ဖန်ဆီးခံရသူတွေဖြစ်ပါတယ်အကြီးစခန်းကနေရပြန်သူတွေကိုတော့မလေးရှားနိုင်ငံကမြန်မာပရဟိတအဖွဲ့အစည်းတွေနဲ့စေတနာရှင်တွေကအစာအသောက်နဲ့အဝတ်အစားတွေအနှွေးတွေနဲ့ဖနက်တွေကိုလှူဒန်းပေးခဲ့ပါတယ်။ကယောဂါကာလမှာထိသေးစခန်း73ခုကမြန်မာတထောင်ကျော်ကိုလည်းနိုဝင်ဘာလထဲမှာနေရပြန်ပို့ခဲ့ပြီးအခုနောက်ထပ်လည်းဒီဇင်ဘာလထဲမှာလူရဲစေသူတွေကိုပြန်လွှတ်ပေးနေတာပါ။ခန့်မှန်းခြေမြန်မာနိုင်ငံသား9သိန်းခွဲလောက်အလုပ်လုပ်နိုင်နေတဲ့မလေးရှားနိုင်ငံမှာက ကိုဗစ်ကာယောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကံအခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတန်ရုံကိုစည်းရင်ပေးသွင်းထားတဲ့သူလူဦးရေတပေါင်းကျော်ရှိနေပါတယ်ဒီလူတွေကိုကယ်ဆယ်ရေးလျင်နေနဲ့ကျန်းမာရေးမကောင်းသူတွေကိုဦးစားပေးပြီးနေရပြန်ဖို့ပေးနေတာပါကိုဗစ်ကာယောဂါကြောင့်တိတ်ဆုံးသူ400ကျော်နဲ့90%တသိန်းနီးပါးရှိနေတဲ့မလေးရှားနိုင်ငံမှာနောက်ထပ်90%တိုးလာနေချိန်မှာပဲမြန်မာနိုင်င
ရာကိုဆက်လက်ကြည့်ကြအောင်ပါ။ကုရင်အဝမူရင်းသုံးနှုတ်တိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းသားပါ။မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေပေါ်ရက်စက်မှုတွေကိုအစ္စရေးကုမ္ပဏီကအပိကူနီကဂျင်းစရကောင်စနဲ့ဆိုင်မန်ဝိုင်းဂလတ်ရဲ့ဆောင်းပါးကို timesofisrael.com ကဥစွာထုတ်ပြပြလိုပါတယ်။အစ္စရေးကုမ္ပဏီတစ်ခုဖြစ်တဲ့ Gilat Satellite Networks2019မတိုင်ခင်မြန်မာစစ်တပ်မွတ်စလင်စစ်ရင်ရေးဝက်ဖြန့်ချင်မှုမှာအသုံးပြုခဲ့တဲ့ Intel Company အတွက်အကူအညီပေးခဲ့တယ်လို့ဆိုဆိုချက်တွေကိုအဓိကဖော်ပြထားတာဖြစ်ပါတယ်။အစီရင်ခံစာကိုရေးသားခဲ့တဲ့ Justice for Myanmar အဖွဲ့ဝင်မဟုတ်ဘူး။ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ဝင် Chris Sidoti ကမြန်မာစစ်တပ်ကို Gilat ကအကူအညီပေးတယ်ဆိုတဲ့ဒီကျူးလွန်မှုဟာ2018မတိုင်ခင်ကဖြစ်ခဲ့တဲ့ဆိုပေမဲ့အခုအချိန်ထိတာအကျုံးဝင်နေသေးဖြစ်တယ်ဘယ်ချိန်မှမှအရေးယူရမယ်ဆိုပြီးတော့ကာလစီကံသတ်မှတ်ချက်မရှိဘူးလို့ပြောကြောင်းကိုကဖော်ပြပါရယ်ဂျီလက်ကုမ္ပဏီအပြင်ဟောင်ကောင်က Asia Set USA က Huge Networks Luxembourg နဲ့ UK က Intersect တို့လည်းပါဝင်ကြောင်းဖော်ပြထားပါရယ်ဂျီလက်ဟာ2016တုန်းက SkyNet နဲ့ပူးတွဲပြီး Cellular လုပ်ငန်းကိုလွတ်ပိုင်ခွင့်ရရှိခဲ့တယ်လို့လည်းဆိုပါရယ် SkyNet ဟာစစ်တပ်ပိုင်များဝတီရုံမြင့်တန်ကြားရဲ့ရိုဟင်ဂျာစစ်ရင်မုန်တီးရေးလှုံ့ဆော်မှုတွေကိုမကြာခဏထုတ်ပြန်ခဲ့တယ်လို့လည်းJustice for Myanmar ကမြန်မာပြည်ကပေါ်ပြထားပါခင်ဗျာမြို့ပြဒေသတွေရဲ့ခံနိုင်မှုဟာမြို့ရင်းမှာသာမကမြို့နဲ့ဆက်ဆက်နေတဲ့စင်ကြီးဘုံဒေသအတွက်ပါပါဝင်အကျုံးဝင်စေရမယ်ဆိုတဲ့ခေါင်းစဉ်နဲ့ divex.com မှာရေးသားထားတဲ့ဆမတ်တပုတ်ကိုလည်းဆက်လက်ပြောပြလိုပါတယ် Krieg Hacker Maria Diza von Verek နင်းဖြူဖြူအီရိုစူပောင်းရေးသားထားတဲ့စာတမ်းဖြစ်ပါတယ်မြန်မာနိုင်ငံရောင်မြို့ကိုနေဘက်ကပြောင်းရွှေ့လာသူတွေအများကြီးရှိလာနေပြီးစင်ကြီးဘုံမျိုးတွေမှာသူတို့နေနေကြတယ်။ဒီရက်ွက်တွေဟာ2010ပြည့်စီးပွားရေးပွင့်လင်းလာပြီးတဲ့နောက်အထူးစီးပွားရေးဇုံဖြစ်သမှတ်တာခံရတယ်။ဒါကြောင့်အလုပ်ကင်ရဖို့လွယ်ကူတယ်လို့လည်းဆိုထားပါရယ်။အေဂျင်စော့အင်ဆိုရဲသူတို့ရဲ့စီမံကိန်းကရွှေပြည်သားမျိုးသစ်ကိုအခြေခံပြီးပြုလုပ်ထားတဲ့သုရေသနတွေမှာဒီမျိုးသစ်တွေမှာနေတဲ့လူတွေဟာမျိုးသစ်ကိုပြောင်းရွှေ့လာကြပြီးနောက်အကျွေးတင်နေကြတယ်။စက်ကျွေးမှတပါတခြားလုပ်ငန်းတွင်းနေမှုကလည်းမရှိကြဘူးလို့တွေးဆရတယ်လို့ဆိုပါရယ်။ဒီလိုနေထိုင်နေရတာကိုကြည့်လိုက်ရင်လည်းအင်မတန်ဈေးပေါ်တဲ့တရားမဝင်ကျူကျော်အင်ယာတွေသာဖြစ်ပြီးရေမရှိအင်ဒါမရှိအပိုင်မသိရေကြီးရေရှမ်းဖြစ်နေတဲ့နေရာမင်းစပယ်တာဝန်ယူမှုကလည်းမရှိတဲ့နေရာဖြစ်တယ်အစိုးရဟာမြို့လယ်ကောင်စီမံကိန်းတွေအတွက်သာအဓိကငွေကြေးအကုန်ကျခံနေရဖြစ်တယ်လို့လည်းထောက်ပြထားပါတယ်ဒါကြောင့် Urban Resilience လို့ခေါ်တဲ့မြို့ပြဝန်ကျင်ကြံ့ခိုင်ရေးလုပ်မယ်ဆိုရင်မြို့နဲ့နမိတ်အတွင်းမှာသာလုပ်နိုင်ရင်လည်းမပြီးပဲမြို့ရင်းနဲ့ဆင်ခြေဖုံးပြဿနာတွေကိုအညီမျှဥတွဲညီနိုင်လုပ်ဆောင်သွားဖို့လိုအပ်တယ်လို့ထောက်ပြထားပါရခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ခင်မောင်ဆိုမင်းပါအခုဆက်ပြီး VOA မြန်မာပိုင်းအစီအစဉ်ရဲ့ Christmas ရာသီပေးသခြင်းအစီအစဉ်ကိုထုတ်လွှင့်ပေးပါရစေအဆိုတော်ချောဆုခင်ပြဆိုထားတဲ့ကဲတင်ဖို့လာသူလို့အမည်ရှိတဲ့သခြင်းကိုနားဆင်ကြပါခင်ဗျာ
I'm you
VOA အမေရိကန်တန်ကကြာတာပရိနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရုဆလဘီဗုဒ္ဓနေ့တိုင်းတင်ဆက်နေရမြန်မာနိုင်ငံရေးသုံးသပ်ချက်ကိုနားဆင်ကြမှာဖြစ်ပါတယ်သောရရှိမှာခင်2020ပြည့်ရွေးကောက်ပွဲဟာမြန်မာနိုင်ငံရေးအလားအလာကောင်းတဲ့ဘလောက်ထိလမ်းကြောင်းခင်းပင်းနိုင်ခဲ့သလဲဆိုတာကိုမြန်မာနိုင်ငံရဲ့သုံးသပ်သူဦးအောင်သူနင်းနဲ့တော့ကြောစံသာဆွေးနွေးသုံးသပ်တာဖြစ်ပါတယ်။ဒီကြဒီနီယာကျင်းပပီစီကရဲမြန်မာနိုင်ငံရွေးကောက်ပွဲရဲ့ရလဟာဒုက္ခမှာပြောင်းပြန်မဖြစ်နိုင်တော့ဘူးလို့ဦးအောင်သူနင်းကစတင်သုံးသပ်ပါတယ်
။အခုကတော့ရွေးကောက်ပွဲပြီးသွားတဲ့ခါကျတော့ NLD ကတော့ပြောမယ်ဆိုလို့ရှိရင်တော့အပြတ်သတ်ပေါ့နော်။တောင်ပြူကမ်းပြူအနိုင်ရသွားပါတယ်။နောက်တစ်ခါကျတော့တိုင်းရင်းသားပါတီတွေလည်းသူတို့စုစည်းပြီးတော့ကြိုးစားကြပါလေ။ဒါနဲ့ထင်တယ်လို့တော့အနိုင်ရတဲ့အနေအထားတော့မရှိပါဘူး။ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဒီအတိုက်ခံတက်ခိုင်ပုံရွေးပါတီကတော့အခုချိန်ကြီးစောရကတက်တာတွေဥပဒေကြောင်းရလုပ်ငန်းစဉ်ရတော့သူတို့အနေနဲ့ချိုးပန်းတာရှိပါသေးတယ်။ဒါပေမဲ့ဒီရွေးကောက်ပွဲရလဒ်ကြီးကိုကြောင်းမြန်လာဖို့တော့မဖြစ်နိုင်တော့ပါဘူးခင
်ဗျ။နောက်ခုကတော့ NLD ရဲ့ရွေးကောက်ပွဲအောင်မြင်မှုကပိုမိုကြီးမားလာလေလေပါတီကြီးစိတ်ကြဝင်ပြီးတော့အဖက်ဆောင်နေလောက်လာလေမလားဒါmajority might is majority rights ဆိုတဲ့ပုံစံမျိုးနဲ့ပေါ့လေအင်အားပြပြီးဖိပြီးသူတို့ထင်တာပဲလောက်လာလိမ့်မလားဆိုရယ်စွင့်စည်းတချို့လည်းရှိခဲ့ကြတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟိုအထူးသဖြင့်တော့ဒီရွေးကောက်ပွဲမှာ majority ထက်ပြောရင် super majority လို့တော့ပြောလို့ရပါတယ်ဆိုတော့ဒီလိုမျိုးအပြတ်သားတပါတီတွေကနိုင်ရသွားတဲ့အခြေအနေမျိုးဖြစ်တာပေါ့နော်ဆိုတော့အဲ့တော့အဲ့လိုအနေအထားမျိုးမှာတော့ခုနပြောသလိုပဲစိုးရိမ်ကြအကြောင်းလို့ရှိပါတယ်ဒါဖြစ်လို့လဲဆိုတော့ကိုကျွန်တော်တို့ check and balance ပေါ့အပြန်လာအထင်းထင်ပြောရမယ့်နေရာမှာတပါတီရဲ့ဆိုတဲ့အခါမှာပြန်တဲ့ဟိုအတိုက်ခံပါတီကလည်းအာမကောင်းတဲ့အနေအထားမျိုးဖြစ်နိုင်တယ်။နောက်တစ်ခါကျတော့ရွေးကောက်ပွဲကာလကစလို့အခုချိန်ကြီးပေါ့နော်။ဒီရွေးချယ်ခံရတဲ့ကိုယ်စားလှယ်လောင်းကြီးကိုယ်တိုင်ကလည်းဟိုမီဒီယာတွေတော့မင်းမဖြစ်ဘူးပြ။ဘာလို့ဆိုပါတီဘဘကနေပြီးတော့ညှို့ကြားရတယ်မပြောအောင်ဆိုတဲ့ဟာမျိုးပေါ့နော်။ဆိုတော့အဲ့လိုအနေအထားကပါတီကတကယ်ကိုတင်းတင်းကြပ်ကြပ်ချုပ်ကင်ပြီးတော့ဒီအထင်းကြီး check and balance ပျောက်သွားတဲ့အနေအားကြီးအောင်ဖြစ်နိုင်တယ်လို့ဆိုရင်ပါတယ
်ဒါပေမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီတိုင်းမှာသူတို့ဟာမြို့သားညီညွတ်ရေးအစိုးရဖွဲ့မယ်လို့သူတို့ပြောထားပါတယ်ဆိုတော့ဒီလိုပြောတာကတော့ဒီနိုင်ငံတကာမှာလည်းရွေးကောက်ပွဲနိုင်ပြီးခါစားပါတီတွေကဒါပြန်လဲစဉ်းမြကြပါစို့ဆိုရဲပြောရုပ်ပြောစင်တော့ရှိရပါလေအဲ့လိုပြောရုပ်ပြောစင်တစ်ခုနဲ့ပြောတာလားတကယ်လိုက်လိုက်လဲလဲသူတို့စိတ်မှန်တဲ့ရွေချက်ထားပြီးတော့ပြောတယ်လို့ယူဆနိုင်ကြအကြောင်းမရှိဘူးလားခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ရွေးကောက်ပွဲတွေပြီးတဲ့အခါပေါ့နော်အားလုံးပြန်ပြီးတော့ဟိုစိတ်မြကြဖို့တို့အတူတကွာလက်တွဲလုပ်ကြဖို့တို့ဟိုဒီလိုမျိုးဖိတ်ခေါ်တဲ့ပုံစံတွေတော့ရှိတတ်ပါတယ်ဆိုတော့အခုလက်ရှိ NLD ကယူကျွန်းတဲ့ဒီ MUG ပေါ့အမျိုးသားညီညွတ်ရေးအစိုးရဆိုတာကျွန်တော်တို့ကဒီဖြစ်မလဲဘယ်လိုဖြစ်မလဲဆိုတော့အခုချိန်ကြီးကျွန်တော်တို့ခတ်မှန်းရခက်ပါတယ်ကျောင်းပါတီတိုင်းကပါတီတွေနဲ့အားလုံးမဆိုပြီးတော့ဟိုဖိတ်ခေါ်ထားတာတော့ရှိပါတယ်ဒါပေမဲ့ဟိုဘယ်အချိန်မှဖြစ်လာမယ်တော့ဟိုမသိဘူးပေါ့ခင်ဗျာကျွန်တော်တို့သိမကြဘူးတဲ့ထင်ပါတယ်ဆွေးနွေးပွဲတွေတချို့တော့စလိမ့်မယ်လို့ထင်ပါတယ
်တချို့ကလည်းတွေ့ကြတယ်အခုခါမှာတမတော်ကအေးအေးနဲ့အပြစ်ခတ်ရဆေးရေးလောက်တာနဲ့ပတ်သက်ပြီးတော့မြန်မာဒီမိုကရေစီဖွဲ့ချုပ်အစိုးရအနေနဲ့တက်တက်ကြွကြွလိုလားမှုမပြတာဘူးဆိုတာမျိုးကိုလည်းပြောကြပါတယ်ဆိုတော့အဲ့လိုမပြတာရင်တော့ဒါလည်းမြန်မာဒီမိုကရေစီဖွဲ့ချုပ်ကမတွက်နိုင်ဘူးလားဒီကိစ္စမှာငါတို့ပါဝင်မဆောင်ရွက်ရင်တက်မလို့ဒီသားလင်းတစ်ဖက်သက်သူတို့ဟာတိုင်းရင်းသားနဲ့စီယုံရေးတိဆောက်သွားပြီးတော့သူတို့နိုင်ငံရေးမှာအင်အားပူပြီးကောက်အောင်လှုပ်လာလိမ့်မယ်ဆိုတာ NLD ဘက်ကလည်း strategy စစ်တက်ကောင်းတွက်မယ်ထင်ပါတယ်ကျွန်တော်ကတော့အောင်သင်းဘယ်လိုသွားပါလဲ
အဲ့ကျွန်တော်မြင်တော့အစိုးရဘက်ကပေါ့ဒီရေကောက်ပွဲအနိုင်ရကြီးတဲ့အချိန်မှာအခုချိန်ကြီးပြောမယ်ဆိုရင်အပန်တိတ်နေတယ်လို့ကျွန်တော်ယူဆတယ်။ ဆိုလိုတာဟိုရွေးကောက်ပွဲနိုင်ပြီဆိုရင်လည်းဒါအောင်ပွဲမိဂွန်ခံလို့ပြောတင်တာပေါ့ခင်ဗျာအောင်ပွဲခံတဲ့မိဂွန်ပေါ့နော်ဆိုတော့ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းကိုယ့်ရဲ့ဒီချီအမျိုးမြင်ပေါ့ဒီလာမယ့်၅နှစ်ပြင်မလုပ်သွားမယ်စသဖြင့်ဟိုချပြဖို့ရှိပါတယ်တော့အဲ့လိုမျိုးမဟုတ်ပဲနဲ့အခုချိန်မှာကျတော့ကျွန်တော်တို့ကမျော်တော့မျော်လင့်နေရတာပေါ့နော်ဒီသတိတစ်စိတ်တစ်ပိုင်းတော့ပဲကိုကြားရဒီကြားရဆိုတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ထင်တယ်ဆိုတော့နောက်တစ်ခါကျတော့လည်းဒီလူတွေတော်တော်များများမျော်လင့်တာပေါ့ခင်ဗျာကျွန်တော်တို့ဒီကိုဗစ်အပြင်အကျတင်းမှာပဲ EE ကိုကျွန်တော်တို့အကျခက်အသိဉာဏ်ညာခဲ့တာမျိုးတွေရှိတယ်ဆိုတော့အဲ့ဒါကရောဘာဖြစ်လို့ပြင်ရတာလဲအခုအချိန်လေးတွေအချိန်ကျမှဆိုရင်ပြင်ဖြစ်လျှော့မှာလားပေါ့နော်နောက်မိကုန်းတစ်ခုကတော့ဒီအစိုးရပြည့်ပြတ်လာရင်သဘာဝတင်းနဲ့ဒီလောက်တက်ကြတာကဒီနိုင်ငံရေးအကျဉ်းသားတွေပြန်လွတ်တဲ့ကိစ္စမျိုးပေါ့ဗျာ။ဆိုတော့အဲ့လိုမျိုးတွေလည်းကျွန်တော်တို့ကြည့်ချမကြားတင်ကြဘူး။အလုံးအတော့ပြောနေတာပေါ့။အ
ေးကိုအကျန်းဖက်ဖွဲ့စည်းအဖြစ်ကြီးညာတာကတော့ဒါတမရော်ရဲ့အလိုဆန္ဒအတိုင်းကြီးညာတာဖြစ်တယ်လို့တချို့ကပြောကြတာပဲ။ဆိုတော့အခုကမှပဲချင်းနေရှိပါလေအဲ့ဒီမှာအေးကိုအကျန်းဖက်အဖွဲ့စည်းအဖြစ်ကြီးညာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တမရော်ရဲ့သဘောထားနဲ့NLD ရဲ့သဘောထားဘယ်လိုရှိနေပါလဲလို့လို့ဆိုရတယ
်။တမရော်ဘက်ကတော့ဟိုကြီးကြီးကိစ္စမှာသူကငယ်ငယ်လေးကိုလက်တွေ့ကြကြဆုံးဖြတ်တယ်လို့ယူဆနိုင်တယ်။အခုကြားသလောက်ဆိုလို့ရှိရင်အောက်ခြေမှာပြစ်ခတ်ရသေးရည်ဖြစ်လာတယ်ပို့ပြီးတော့ဟိုတင်းငင်လာတယ်ဆိုတော့အမိသားမျိုးကြားရပါတယ်။တော့နောက်တစ်ခါကျတော့လေဒီတမရော်ကိုယ်တိုင်ကဒီတပ်မှု9ယောက်ပါပြီးတော့ဒီငင်းညာကြီးဆွေးနွေးမဲ့ဆိုတော့အဖွဲ့ဖွဲ့လာနေရှိတယ်။ကျွန်တော်ကလည်းတရင်ထွက်လာတော့ဒီဝါဒီသားထဲမှာပွားပြီးတော့ဒီဒီလိုကူဒီအဖွဲ့အပါဝင်ပေါ့နော်ဒါပြီးငယ်လုံးတယ်ဆိုတဲ့အာမျိုးကြီးကြားတဲ့ခါကျတော့ဟိုကျွန်တော်ချင်းနဲ့သူ့ရဲ့ခြေကန်းကနည်းနည်းလေးရှေ့ပူပြေးသလိုဖြစ်တယ်လို့ထင်တယ်အစိုးရဘက်ကကြားတဲ့ခါကျတော့လာမယ့်အစိုးရဘက်ဖွဲ့ကြီးကဟိုအဲ့ဒါကိုပဲဟိုနည်းနည်းဥစားပြေးနေသလားပေါ့နော်အဲ့ဒီအစိုးရဘက်ဆိုတာလဲကျွန်တော်တို့ပြောလင့်လာတာကတော့ဧပြီလရက်နေ့မှာပေါ်လာမယ်လို့ယူဆရတယ်ပေါ့နော်အဲ့တော့အစိုးရဘက်ကလည်းဒါနဲ့ပတ်သက်လို့တိတိကျကျထုတ်ပြောတာတွေကျွန်တော်တို့မကြားသေးပါဘူးခင်ဗျာ
သူကအဲ့ဒီရွေးကောက်ပွဲကတကယ်ကျင်းပလာနိုင်တဲ့အခြေအနေရှိတယ်လို့ထင်ပါသလားသမရကလည်းပဲတခိုင်ပြည်နယ်နေလူကတော့ဒီဟာဖြစ်နေရတဲ့ဝိုင်းဝန်းကူညီရပါလဲပြောတယ်ဆိုတော့
သမရကူတိုင်းကလည်းပြောလာတယ်ဆိုတော့ညွန်လင်းချက်တော့ရှိတယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီကိစ္စမှာအထူးသဖြင့်တော့ဟိုဂျပန်နိုင်ငံကငင်းကြီးအထူးတန်တမာပေါ့နော်ဆာဆာတာဝါယူကေကူတိုင်းကနေပြီးတော့ဟိုတော်တော်လေးဟိုဂျာအဲ့မှာလုံးမြန်တဲ့ပုံပေါ်ဟိုဘက်ဒီဘက်ပြီးပြီးလုပ်ပြီးနေတဲ့အာမျိုးရှိတော့ဒီတဲ့ရင်းညောင်းလဲကျွန်တော်ဒီလူလူကပို့ပြီးတော့ဟိုမျိုးလင်းချက်ထားတယ်လို့ထင်ပါတယ်
။ဆော့ဇာကဝါရဲ့လွန်မြန်ဟာအေအေနဲ့တမရော်ကြားထဲမှာပဲလွန်ပြန်လာလားသူရိမုတ်လွန်မြန်ကသုံးဝင်းဆိုင်အေအေရဲ့တမရော်ရဲ့ဒါမျိုးသားဒီမိုကရေစီဖွဲ့ရအစိုးရရဲ့အဲ့ဒီလူကပြန်လာရှိခဲ့ပါရဲ့လားကျွန်တော်မိကျင်တာကဆော့ဇာကဝါအပေါ်မှာသဘောထားဆော့ဇာကဝါရဲ့ကျူပန်းမှုတွေကအစိုးရဘက်ကဘယ်လိုသဘောထားပါသလဲတချို့အတိအကျမဟုတ်တော့လည်းပဲထွက်လာတဲ့သတင်းတွေကတော့အဲ့ဒီဘက်ကသိပ်ပြီးတော့လူလူလာလာမရှိဘူးဆာသာကဝါရဲ့လူဆောင်ချက်ကိုလို့ပြောကြတာလည်းကြားလို့ပါ။ဟု
တ်ကဲ့ကျွန်တော်ကြားရတဲ့နောက်ကတော့ကြားရတဲ့ဆိုတာလည်းကျွန်တော်တို့မီဒီယာပေါ်ပြတဲ့တွေရပါ။တော့အဲ့တော့အကျုပ်ပေါ်တော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဒေါက်ဆန်းစုကြည်ကြားတဲ့ပြည်ဆောင်နိုင်ရေးအတွက်လည်းဒီလိုလုံးမြောက်ပြီးပြီးတဲ့ဆိုတဲ့သတင်းမျိုးတွေရှိပါတယ်။ဆိုတော့ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ကတော့ပျော်လင့်ရုံပဲရှိပါတယ်ဘယ်လိုအခြေအနေရှိရတော့မသိဘူးခင်ဗျာ
ဒီကလာမှာအကောင်းဆုံးမျောမှန်းနိုင်တဲ့မျောမှန်းချက်ပေါ့လေဖြစ်လာနိုင်တဲ့အကောင်းမြင်ဖို့ the best case scenario ကွန်ဒရင်းဘယ်လိုမြင်ပါလဲ
ကျွန်တော်မြင်တာကတော့ဘောနော် energy ကဒီချိန်မှာသဘောထားကြီးပြီးတော့ဖြစ်စီပြည့်ကြောင်းလေးနဲ့အကြောင်းကိုဖြည့်လေးရှောက်လို့ဆိုရင်ဒါနိုင်ငံအတွက်ကောင်းတဲ့အလားအလာဖြစ်သွားမယ်လို့ယူဆနိုင်ပါတယ်။ဆိုတော့အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီထက်ဟိုဘာကောင်းလဲညှိုးလင်းချက်မဲ့စရာအခြေအနေလည်းရှိသွားနိုင်တယ်လို့ထင်ပါတယ်
။ energy နဲ့အဓိကညီနိုင်ရမယ်တက်မတော်မှာဘာအခက်အခဲတွေရှိနေပါလဲ။တက်မတော်ဘက်ကတော့လူလူလားလားရှိနေတယ်လို့ပြောနိုင်ပါသလား
။ဘုံကျုံမှုကြီးမြောက်လာရဒီ2021ဇွန်ဇူလိုင်မော့အဲ့လောက်မှာနိုင်ယူရမယ်ဆိုတဲ့သတင်းကြီးကြားပြီးရတာရှိပါတယ်။အဲ့တော့အဲ့တော့တက်မလို့ဘက်မှာလည်းကျွန်တော်မြင်လာတော့ဒီ generation ရဲ့ shift ပေါ့ခေါင်းဆောင်မှု user အပြောင်းလဲတွေဖြစ်ပေါ်လာကြတာရှိတယ်လို့ထင်တယ်။ဆိုတော့ဒါပေမဲ့လည်းဟိုတက်မလို့ဆိုတာကတော့ဒီ institution ပေါ့ဒီလိုအဖွဲ့ကြီးစနစ်ခိုင်တဲ့ဟို နေရာတစ်ခုဖြစ်တဲ့အခါကျတော့သူ့ရဲ့အဖွဲ့အစည်းရဲ့အကျိုးစီးပွားနောက်တစ်ခုကကျတော့သူ့ရဲ့အဖွဲ့အစည်းကိစ္စတွေကထည့်သူရဲ့စေစားမှုတော့လိုလိမ့်မယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒါဒီမိကောင်တော့မမေးရင်မင်းမေးရတာဖြစ်ပါတကယ်လို့ဒါအကောင်းဆုံးမျော်မှန်းတာမဖြစ်ခရင်အဆိုးဆုံးကဘယ်လောက်ထိဖြစ်သွားနိုင်ပါလဲကောင်းသမီ
းဟုတ်ကဲ့ဒီကောက်ပွဲရောက်မလို့ကျွန်တော်တို့ပုံကောင်းလာမယ်လို့အာမခံချက်မရှိဘူးလို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့ဒီမှာအခုကိုဗစ်ကူးစက်ကပ်ပြီးဖြစ်တယ်ဒီကောက်ပွဲပြီးသွားတော့လည်းဒီကပ်ပြီးရဆက်ရှိတာပဲပေါ့နော်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့သတင်းအရဆိုလို့ရှိရင်ကျွန်တော်တို့ကကွယ်စည်းတွေကလည်းပိတ်အားထားလို့မရသေးဘူးသူ့ဘက်ကတော့တတိထားကြပြီတော့ဆိုတာမျိုးပြောပါတယ်အခြေအနေကတော့တပ်ပြီးတက္ကမတက္ကလို့ဖြစ်သွားတယ်ပေါ့နော်။နောက်တစ်ခါကျတော့စီးပွားရေးကတိတိကျကျအခုချက်ကျဲလာကြတဲ့အနေသားပေါ့နော်။နောက်တစ်ခါနိုင်ငံတကာရင်းနှီးမြှုပ်နှံမှုနောက်ကဘာကြီးတစ်ခုလုံးရဲ့စီးပွားရေးအကျက်သေးပေါ့နော်။ဒါတွေအားလုံးကလည်းကျွန်တော်ထင်တယ်ဆက်ပြတ်နေရင်ပြည်လည်းမမဟုတ်ဘူးပေါ့။အဲ့ဒီအနေသားမှာတော့ကျွန်တော်တို့ကအကောင်းဆုံးကကိုယ်ပြည်တွင်းညီညွတ်ရေးနဲ့ကုသညီညာရေးကိုလုပ်နိုင်ရင်တော့ကျွန်တော်တို့အတွက်ဘုရားလင်းကြတဲ့ဆုံးကြီးအရှိမလို့တော့ထင်ပါလေခင်ဗျအ
ဲ့တော့အဓိကညှို့ဆရာကတချို့ကတက်မတော်စီနိုင်ငံရေးကနေပြီးတော့နောက်ဆုတ်ဖို့ကိစ္စနောက်တိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားတွေကိုလှုပ်ပိုင်ခွင့်တိုင်းရင်းသားပါတီတွေရဲ့အနိုင်ရတဲ့လူတွေကိုအုပ်ချုပ်ခွင့်အာဏာအပြည့်အဝပေးနိုင်ဖို့သူတို့ရဲ့နှစ်သက်သူကိုဝန်ကြီးချုပ်ဖြစ်လက်ခံဖို့စသဖြင့်ကိစ္စတွေရှိနေဆိုတော့အဲ့ဒီကိစ္စတွေကရှေ့ကိုတွန်းနိုင်စရာရှိပါလားနိုင်ငံရေးအဖြစ်န
ိုင်ငံရေးအဖြစ်တော့ကျောင်းကနေကနေအခုချိန်ကြီးသဘောထားကြီးရဲ့ဆိုရဲအနေထားကိုရပြီပါဘူးဒီပြဿနာတွေကဆက်ရှိနေပါပဲတော့အဲ့တော့နိုင်ငံကြီးအတွက်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်အင်အားစုပြည်ပြည်ရပါတော့သဘောထားကြီးပြီးတော့ပြည်တိုင်းနိုင်ပါပဲကျွန်တော်တို့ရှေ့ဆင့်တူးနိုင်တယ်လို့ထင်ပါတယ်ခင်ဗျာ
COVID-19 ကာဝေးဆေးကိုကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့2021ခုနှစ်ဧပြီလရောက်မှသာ COVID-19 ကာဝေးဆေးတွေစတင်ထိုးနှံနိုင်လိမ့်မယ်လို့သိရပါတယ်။ဘယ်လိုမျိုးစားအသုံးပြုမယ်ဆိုတာကိုတော့မသိရှိကြသေးပါဘူး။လက်တလောကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေတဲ့ COVID-19 ကာဝေးဆေးအမျိုးအစားတွေအကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါထုခုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ဒီအမေရိကန်နိုင်ငံကထုတ်တဲ့ Moderna ဆိုတဲ့ဆေးရဲ့ဒီအမေရိကန်နိုင်ငံမှာပဲ Pfizer နဲ့ဒီဆရာတို့ဂျာမနီက BioNTech နဲ့ပေါင်းပြီးထုတ်လုပ်တဲ့ Pfizer ကာကွယ်ဆေးရဲ့ဒီနှစ်ခုဟာဆိုလို့ရှိရင်ကာကွယ်ဆေးသမိုင်းမှာပထမဦးဆုံးဒီ virus ရဲ့ visa เนาะ RNA ကနေတီးတန့်ဖယ်ရှားပြီးတော့ထုတ်လုပ်လိုက်တဲ့ကာကွယ်ဆေးအစ်တစ်မျိုးပေါ့เนาะအဲ့ဒီအစ်တစ်မျိုးဖြစ်အောင်မြင်လာတဲ့ Phase 3မှာလူတွေကိုလုံခြုံမှုပေးနိုင်တယ်နောက်တစ်ခါကာကွယ်မှုလည်းပေးနိုင်တယ်ဆိုပြီးထွက်လာတယ်။နောက်ဆေးတစ်ခုကတော့ဒီ UK နိုင်ငံ Oxford University နဲ့ AstraZeneca တို့ပူးပေါင်းပြီးတော့ထုတ်လုပ်တဲ့ vaccine ပေါ့။နော်အဲ့ဒီ vaccine ကတော့ဒီ COVID-19 vaccine ရဲ့ visa ကိုယူပြီးတော့ကျတော့ဒီ protein ကိုယူတာပေါ့နော်။ဒီသူ့ကို visa ကိုအုပ်ထားတဲ့ virus အပေါ်မှာအုပ်ထားတဲ့ protein ရှိတယ်။အဲ့ဒီ protein ကိုတခြားလူအန္တရာယ်မပေးတဲ့ virus အမျိုးအစားမှာပေါင်းပြီးတော့လူရဲ့ခန္ဓာကိုယ်လည်းထိုးသွင်းလိုက်တယ်။အဲ့တော့ဒီ protein ကိုခန္ဓာကိုယ်ကသိရှိပြီးတော့ခန္ဓာကိုယ်ရဲ့ခန္ဓာကိုယ်က protein မဟုတ်ဘူးဆိုပြီးတော့တိုက်ခိုက်လို့ရှိရင်တကယ်သူနဲ့အလားတန်တူသော COVID-19 ပိုးကုတ်လုပ်ထားတဲ့ protein ဝင်လာတဲ့ virus ဝင်လာရင်ဒါကိုတိုက်ခိုက်တယ်။နော်အဲ့ဒါဒီ Oxford AstraZeneca ကနေထုတ်လုပ်တဲ့ vaccine အမျိုးအစားပေါ့
။လက်တလောစတင်အသုံးပြုနေတဲ့ COVID-19 ကာဝေးဆေးတွေကိုအမျိုးအစားခွဲကြည့်ရင်အဓိကအုပ်စုနှစ်စုခွဲခြားကြည့်နိုင်ပြီးသူလောင်သိမ်းဆည်းတဲ့နေရာနဲ့တည်ဆောင်ဖြန့်ဖြူးတဲ့နေရာတွေမှာလွယ်ကူတဲ့ကာဝေးဆေးအမျိုးအစားဟာတကမ္ဘာလုံးအတိုင်းအတာအနေနဲ့လွှမ်းခြုံနိုင်မှုအခွင့်အလမ်းပိုများတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကသုံးသပ်ပြပါရစေ။
အဲ့တော့ပထမဆုံးအနေနဲ့ဒီ vaccine သုံးခုမှာအမျိုးအစားတူဖြစ်တဲ့ Moderna နဲ့ Pfizer ကထုတ်လုပ်တဲ့ vaccine တွေကဆိုရင်သူ့ကိုထိမ့်သိမ်းတဲ့အခါမှာ -20 နဲ့ -70°C မှာထိမ့်သိမ်းမှာ6လထိအာနိသင်ရှိတယ်အကယ်၍များသူ့ကိုတမယိုးကြဒီဆရာတို့ဒီ refrigerator ထဲမှာ2°ကနေ8°C မှာသိမ်းမယ်ဆိုရင်9ရက်ပဲသိမ်းနိုင်ဆိုတော့ဒီဆေးမျိုးစားနှမျိုးကိုတနိုင်ငံလုံးတိုင်းတာနဲ့လွှမ်းခြုံဖို့ဆိုရင်ねဒါချမ်းသာတဲ့နိုင်ငံတွေကပဲအဓိကเนาะဒီဟာကိုအာနိသင်မပြတ်ပဲသုံးဆွဲထိုးနှံနိုင်မယ်လို့ထင်တယ်နောက်တစ်ချက်ကတော့သူ့ရဲ့ကုန်ကြားဆေးကိုကြည့်မယ်ဆိုရင်ဒီနီးသင့်နဲ့ထုတ်လုပ်ထားတဲ့ Moderna နဲ့ Pfizer ကစီတချောင်းကို $20ကနေ$33 လောက်ကျတဲ့အချိန်မှာတမျိုးကြနီးနဲ့ထုတ်ထားတဲ့ဒီ Oxford AstraZeneca က $4 လောက်ပဲကုန်ကြဈေးရှိတယ်လို့အကြံဉာဏ်သိရတယ်ပေါ့နော်ဒါကြောင့်ဒီနှစ်ခုရှင်းလိုက်ရင်ထိမ့်သိမ့်မှုဈေးကြီးတယ်နောက်တစ်ခါက ုံကြားဈေးဈေးကြီးတဲ့အစ်ပေါ်တော့မူဒါနာနဲ့ဖိုင်ဇာဈေးတွေဒီနောက်တစ်ခါဒီအောက်စ်ဖို့ယူနီဗာစီတီကထုတ်တဲ့ဈေး AstraZeneca ကတော့ကုန်ကြားဈေးလည်းနည်းတယ်ထင်းသိမ်းတဲ့အခါမှာဆရာတို့နေ့စဉ်ဆရာတို့ကပုံမှန်ထိုးနေတဲ့ကာကွယ်ဆေးထိုးတဲ့မီးစနစ်အတိုင်းပဲထင်းသိမ်းလို့ရတဲ့ဆိုတဲ့အတွက်ကြောင့်မလို့တကဘာလုံးအတိုင်းအတာနဲ့လွှမ်းခြုံနိုင်တဲ့ဈေးမျိုးစားဖြစ်တယ်ပေါ့နော
်လက်တလောအသုံးပြုနေတဲ့ COVID-19 ကာကွယ်ဆေးတွေဟာကာကွယ်ဆေးအနည်းတင်အပြည့်အဝရဖို့ဆိုရင်နှစ်ကြိမ်ထိုးနှံပေးဖို့လိုအပ်ပြီးတစ်ကြိမ်နဲ့တစ်ကြိမ်ကြားမှာရက်သက်တစ်ဘက်သုံးဘက်သို့မဟုတ်လေးဘက်ခြားပြီးထိုးနှံပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
ဒီမှာ Oxford University AstraZeneca ဆိုလူပေါင်း 2,000 နဲ့စမ်းသပ်ထားတယ်။ Moderna ကလူပေါင်း 3,000 နဲ့စမ်းသပ်ထားတယ်။ Pfizer ကလူပေါင်း 4,300 နဲ့စမ်းသပ်ထားတဲ့အခါမှာ Pfizer နဲ့ Moderna ကတော့ဒီ C 3ဘက်နဲ့4ဘက်ကွာပြီးနှစ်ချောင်းထိုးပြီးတဲ့အချိန်မှာ 95 ရာခိုင်နှုန်းထိ COVID-19 ကိုကာကွယ်နိုင်တယ်လို့သိရတယ်။ဒီ AstraZeneca ကတော့ဒီလူပေါင်း 2,000 ကိုစမ်းသပ်ပြီးတဲ့အခါမှာ 62 ရာခိုင်နှုန်းကနေ 90 ရာခိုင်နှုန်းကြားထဲမှာဒါကာကွယ်နိုင်တယ်ဆိုပြီးတော့ကြည့်ရတယ်ဈေးမျိုးစား3မျိုးလုံးဒီ3ဘတ်သုံးဖို့4ဘတ်ချပြီးတော့2ချိန်ထိုးရမှာဖြစ်တယ်2ချိန်ထိုးပြီးတော့တပတ်မြောက်ကစပြီးတော့မှခုနပြောတယ်95ရာခိုင်နှုန်းအကာအွယ်ရပါမယ်ပထမချိန်ထိုးရင်လည်းတော့ဒီ90ရာခိုင်နှုန်းအကာအွယ်မရသေးဘူးပေါ့နော်ဒီကြားထဲမှာတော့ပိုးမှုပင်အောင်ဆက်ပြီးတော့ဂရုစိုက်ဖို့တော့လိုနေသေးတယ
် COVID-19 ကာဝယ်ဆေးကိုကမ္ဘာနိုင်ငံတချို့မှာစတင်အသုံးပြုနေပြီဖြစ်ပြီးကာဝယ်ဆေးအာနိသင်အပြည့်အဝရရှိဖို့ဆိုရင်ရက်သက်တစ်ဘက်3ဘက်သို့မဟုတ်4ဘက်ချပြီး2ချိန်ထိုးနိုင်ပေးဖို့လိုအပ်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒီကတော့ VOA ရဲ့တပတ်တွင်အားကစားကဏ္ဍကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားကြီးဒီဂိုမာရာဒေါနာဟာကမ္ဘာဘောလုံးသမိုင်းမှာအကောင်းဆုံးဘောလုံးသမားတွေကတယောက်လို့ပြောမှာဖြစ်ပါတယ်။1986မက္ကဆီကိုကမ္ဘာဖလားမှာအာဂျင်တီးနားအသင်းကိုကမ္ဘာဖလားရအောင်လုပ်နိုင်ခဲ့တာကသူ့ရဲ့အကြီးအမားဆုံးအောင်မြင်မှုဖြစ်ပြီးတော့အဲ့ဒီအချိန်ကာလဟာသူ့ကစားသမားဘဝရဲ့အထွတ်ထိပ်ကာလပဲဖြစ်ပါတယ်အင်္ဂလန်နဲ့ quarter final မှာအင်္ဂလန်ကိုလက်နက်ပုတ်သွင်းခဲ့တာတကူအပြင်ကွင်းလယ်ကနေစပြီးအင်္ဂလန်နောက်တန်းတွေကိုကျော်ဖြတ်ပြီးသွင်းခဲ့တဲ့ဂိုးတွေကသူ့ကိုပို့ပြီးတော့ကဘာကျော်စေခဲ့ပြီးတော့လူတိုင်းရဲ့ပါဇက်ဖျားမှလည်းမာရာဒေါနာဆိုတဲ့နာမည်ကရေပန်းစားခဲ့တာပါဒီပီစတင်ပြီးတော့ခြေခြေပြန့်ပြန့်ဖြစ်လာခဲ့တဲ့အဲ့ဒီကာလမှာမြန်မာနိုင်ငံအပါဝင်ကဘာတဝမ်းမှာရှိတဲ့ဘောလုံးဝါသနာရှင်အားလုံးလူလူကလည်းမာရာဒေါနာလိုဖြစ်ချင်တဲ့အထီးကိုကမ္ဘာဘောလုံးလောကကိုလွှမ်းမိုးနိုင်ခဲ့သူလည်းဖြစ်ပါတယ်။သို့တော့မြန်မာဘောလုံးလောကမှာရောဘလောက်အထီးလွှမ်းမိုးမှုရှိခဲ့ပါသလဲ။ဒါနဲ့ပတ်သက်ပြီးတော့မြန်မာလက်ရွေးစင်ကစားသမားဟောင်းကိုတင်မြင့်အောင်ကတော
့ကျွန်တော်တို့စပြီးဘောလုံးကစားတဲ့အချိန်မှတည်းကသူ့ကိုကြည့်ပြီးကျွန်တော်တို့ကစားကြတယ်နော်။ဘလောက်ထိယူသုတ်တယ်ဆိုလို့ရှိရင်ဥပမာလေးတစ်ခုပြောရလို့ရှိရင်ကျွန်တော်တို့1989မှာကျွန်တော်တို့ခြေစားထွက်ကစားတယ်ပေါ့နော်ကျွန်တော်ရဲ့မျိုးလိုက်ဝင်တဲ့တပ်တော်ကျန်ကစားတဲ့ချိန်မှာကျွန်တော်လည်းမျိုးလိုက်ဝင်ဆိုရှင်သူ့ပွဲကြီးကြည့်တော့အပူမဖက်နဲ့သွားဝင်သူအပူမမျက်စိတာအဲ့ဒါအရင်သိကြည့်တာကျွန်တော်ကမှဆိုဒေါ်လာတန်တရာ200လောက်ရှိတယ်ကျွန်တော်အဲ့ဒါကိုစီးတာ
မြမလည်းယူစဉ်အတင်းရဲ့တိုက်စမှုဟောင်းကိုမျိုးလိုက်ဝင်ကတော့အခုလိုပြောပါတယ
်80ရေခဲမှာကျွန်တော်40စဖြစ်တာပေါ့လူငယ်40အဲပြီးတော့80ဖြစ်ပြီးတော့89 90မှာကျွန်တော်ကျေးဇာသွားတော့အဲ့ဒီမှာအခုတန်းတိုးအောင်ရဲ့ကိုတင်မြင့်အောင်ရဲ့ကျွန်တော်ရဲ့သုံးယောက်တင်းနဲ့အတူတူလေးမလေးရှားမှာကျွန်တော်ကြီးစားထက်လာတယ်အဲ့ဒီရောက်တော့ကျွန်တော်ကဟိုဘလိုခေါ်မလဲတခါမှလည်းမထွက်ဘူးလေအဲ့မှာရောက်တယ်ဟိုကသူကလေးနဲ့ရောက်တယ်မလေးရှားရောက်ပြီဆိုတာနဲ့သူကဟိုလမ်းမှာပဲသူကချက်ချင်းစပွန်လာပေါ့စပွန်လာဆိုကျွန်တော် trainee စင်မဝက်စုံနေတို့ဖနက်တီတို့ facility ပေါ့သူကအဲ့ဒီမှာအဲ့ဒီတက်ဆိုင်ပို့ပြီးတော့တခါလေးယူပေါ့ကျွန်တော်ယူသွင်းနေတယ်ဆိုအဲ့ဒီမှာမာဒနာဝက်တရာပူမသူဖနက်ကပူမဆိုကျွန်တော်ကမှတ်ထားတော့ဒီဘက်မြန်မာပြည်မှာသုံးဆန်တိုင်းပေါ့ကြော်စိန်တို့ကြော်မြင့်တို့ပဲကျွန်တော်တို့ကစီးရတာကိုဒီဘက်မှာရှိတယ်ဒီဘက်အဘက်ထွက်တော့အာဒါမျိုးတွေပြောဆိုတော့ကတောင်းဆိုတော့ငါအတိတ်တော့မစီးချင်ဘူးပူမကတော့ရမှာဆိုအဲအသိန်းပိုင်းအသိန်းကလူတွေအဲပူမဆိုင်အောင်ပို့ပေးတာအဲ့အဲ့လောက်ကြီးကျတော့မာဒနာယူသွင်းတာသူစီးတဲ့ဖနက်ပူမကိုစီးတာဖြစ်ကျင်တော့အမမက်ရအနောက်နေလည်းကြာကျွန်တော် trainees စင်တော့ကိုစုမဖြစ်ဘူးလေဖနက်နဲ့သူတို့ဒီဖနက်မျိုးကတို့ကစတာမို့တိတ်ပြီးတော့ဒီဘက်မှာရှားပါနေရပါတော့ဒီကျွန်တော်တို့ဒီအသုံးဆောင်ပစ္စည်းတွေဆိုတော့အဲ့ဒီဖနက်ကိုစီးလိုက်တာ trainee စင်လိုက်တာအန်ကယ်လေဟောအဲကြောက်ပတိကြိုင်လိုက်အဲ့လောက်ကြီးကျတော့အမမက်တော့ယူသွတာပေါ့
Go, 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 arigato, go, go.
မာရာဒိုနာဟာဘောလုံးကွင်းထဲမှာရှမ်းရှမ်းတောင်အောင်မြင်ခဲ့တယ်လို့ဘောလုံးကွင်းပြင်ပမှာလည်းနာမည်ကြီးတဲ့သူတစ်ယောက်ဖြစ်ပါတယ်အထူးသဖြင့်မူရစေးသုံးဆွဲမှုပါဝင်သူ့ရဲ့လူမှုဘဝနေထိုင်မှုပုံစံတွေကြောင့်တစ်ခါတည်းမှာမကောင်းတဲ့သတင်းတွေနဲ့လည်းကြော်ကြားခဲ့သူဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုဇော်မျိုးသားကတော့
ဘောလုံးသမားဘဝမှာသူ့ရဲ့ကစားသူနေရမကောင်းလားဆိုတော့ကောင်းပါတယ်သို့တော်လည်းပဲကျွန်တော်ကတော့သူ့ကိုဒီဘောလုံးကွင်းအတွင်းနဲ့ဘောလုံးကွင်းပြင်ကဖြည့်ရတယ်ပေါ့ဖြည့်ရတယ်ကသူ့ကိုလူပိုပြီးစိတ်ဝင်စားနေခဲ့တယ်ပြိတက်ပိုပြီးစိတ်ဝင်စားနေခဲ့တာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချက်ပါဘောလုံးကွင်းထဲမှာမတော်တာမဟုတ်တော့ဘောလုံးကွင်းထဲမှာတော့ကစားပုံကတော်ပါတယ်ဒီဒါကြောင့်လည်းပဲဒီနောက်ဆန်တိုက်စစ်မှုပေါ့နောက်ဆန်တိုက်စစ်မှုတရားဝင်နေကမ္ဘာအကောင်းဆုံးပေါ်လုံးမဖြစ်ဘူးဖြစ်ခံရတယ်ဆိုတာသူ့ရဲ့ fan ဘယ်လောက်ရှိလဲဆိုတော့ပြရတာပေါ့နော်
1992မှာတော့မာရာဒိုနာဟာကိုကိန်းသုံးဆွဲမှုနဲ့ဘောလုံးလောကကနေ15လပယ်ခံခဲ့ရတာပါဘယ်လိုပဲဖြစ်ဖြစ်မာရာဒိုနာဟာဘောလုံးပညာဘောလုံးကျွမ်းကျင်မှုအပိုင်းမှာတော့တစ်ခက်မှတယောက်လို့ဆိုရအောင်ထူးထွန်တဲ့သူလို့ဆိုရမှာဖြစ်ပါတယ်မြန်မာလူစဉ်တိုက်စစ်မှုဟောင်ကူမျိုးလိုက်ဝင်းကတော့မာရာဒိုနာဟာဘောလုံးတစ်လုံးကိုလိုသလိုလုံနိုင်တဲ့သူဖြစ်တယ်ဆိုပြီးတော့ပြောပါတယ
်ဘောလုံးတစ်လုံးလိုသလိုသူကဟိုခြေောက်ကလက်ဖြစ်နေတယ်လို့လက်ကလုံနေတယ်လို့ပဲခြေောက်ကလည်းအမြင်မျိုးဟိုလောက်လို့ရတယ်ဘောလုံးလုံးနိုင်နေနေပေါ့အဲ့ဒီအရပို့ပြီးတော့သူကနှစ်တက်တယ်နောက်ပြီးတော့ဘလောက်ပဲလူသူ့ကိုလူပဲခြားခြားဘလောက်ပဲဟိုကန်ကန်ဘလောက်ပဲဟိုသူ့မာကင်ပဲလုံးလို့ရအောင်ထွက်တဲ့အခြေအနေကိုသူကြိုက်တာ
ဘောလုံးကစားတဲ့နေရာမှာမာရာဒိုနာရဲ့ထူးခြားချက်တွေနဲ့ပတ်သက်ပြီးကိုတင်မြအောင်ကတော့
ခုမှနံပါတ်1ခုနကဘောလုံးရဲ့ technique သိကောင်းနဲ့ skill ရှိတယ်နောက်ပြီးတော့ခုနကပြောတဲ့ဒီ anticipation ဆိုတဲ့concentration အားပေါ့နော်ဘောလုံး concentration အားရအရင်ကောင်းတယ်နောက်မှသူ winning spirit ရှိတာဘောလုံးတသိနိုင်ရမဟုတ်ဘူးသူကဘောလုံးဘက်တယောက်ကိုဘယ်လိုသူကြော်ဖြတ်ရမလဲဆိုတော့ဟိုစိတ်ကအမြဲရှိတယ်ဆိုတော့ခါကျဒီဥစ္စာကိုကြည့်ချင်းပြသူ့မှာအနိုင်ယူခြင်းနဲ့စိတ်ကအရင်ပြတ်တက်နေတယ်လို့ကျွန်တော်တော့ယူဆတာပေါ့နော်အဓိကတော့ဘောလုံးပညာမှာ impact ကျွမ်းကျင်ပြီးတော့စိတ်ပိုင်းဆိုင်ရာမှာကြိုတင်သိမြင်တတ်တဲ့နော်ဘောလုံးသမားကောင်းတယောက်ဖြစ်နောက်တစ်ခုကတော့ဗါလဲဆိုလို့ရှိရင်အနိုင်လူခြင်းစိတ်ပြင်းထန်နော်ဆိုတော့ဒီဥစ္စာလေးတွေပေါင်းတဲ့အခါမှာသူ့အတွက်အရန်ကောင်းရတာပေါ့နော်သူကိုင်းတဲ့ဝင်လာရဲဆိုလို့ရှိရင်ကွန်ပျူတာအဖြစ်ရှိတယ်ပွဲကိုနိုင်အောင်နိုင်မယ်ဆိုတဲ့ဟာကိုဘာလို့စိတ်တက်ကိုသူ့အနေနဲ့ဖန်တီးဝင်လာတော့သူ့ကိုကျွန်တော်အရန်ချက်တယ်နောက်တစ်ခုပြောပြရရှိတာကဗါလဲဆိုလို့ရှိရင်သူကရက်ပူတယ်ငါပြင်ငါလက်မလောက်ပဲရှိတယ်ဒါနဲ့သူကအကောင်ကြီးကိုတော်ပြတ်နိုင်ဒီဘော်ရုံးသမားကောင်းတဲ့ယောက်ကသူမစကေးရှိရုံနဲ့မပြည့်စုံဘူးဆိုတော့ဟာဘူးသိထားအဲ့တော့ကမ္ဘာလေဗယ်ကိုသွားတဲ့အခါမှာသူ့မတ်ဆယ်တွေကိုကြည့်ပေါ့အဲ့တော့ဒီမတ်ဆယ်တွေကိုသူရအောင်သူဘလူးထရိနီလုပ်ရတယ်ဆိုတဲ့အခါမျိုးပေါ့နော်ဆိုတော့အဲ့တော့တခုသူကတော့ပညာပေးတော့တာဗာလဲဆိုလို့ရှိရင်အရက်ပူတယ်ရှည်တယ်ဘာဘောလုံးအဓိကမဟုတ်အရေးကြီးတာဘောလုံးပညာအရေးကြီးတယ်နံပါတ်1နံပါတ်2မှာ physical ကိုဘလူးဆွဲတယ်ဆိုတော့အခုသူရဲ့ရေဆိုင်ရတဲ့ defender ဆိုအလုံး6ပေးဟိုတက်နစ်ပိုင်းဆိုင်မှာ very skillful ရှိပြီမဲ့လို့သူကတခြားလိုတဲ့ဟာတွေမှာလည်းသူကပြင်းပြင်းထန်ထန်လုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီဒီလူရင်းတဲ့စိတ်အနိုင်လူရင်းတဲ့စိတ်ကလည်းသူ့ကိုဒီလူဖြစ်ပေါ်စေတယ်ဆိုတော့တော့သူတို့ကြော်ကြားလာတယ်သူတို့ကောင်းမွန်တဲ့ player တယောက်ဖြစ်ပေါ်လို့ဆိုတော့တော့အခုဖြစ်စေတယ်လို့ကျွန်တော်ယူဆပါတယ
်မာရိုနာဟာအာဂျင်တီးနားအသင်းနဲ့အတူလူငယ်ရောလူကြီးကွာဖလားပြိုင်ပွဲတွေကိုဘိုးဆွဲခဲ့ပြီးတော့အဲ့ဒီပြိုင်ပွဲတွေမှာလည်းအကောင်းဆုံးဘောလုံးသမားစုရှိဘောလုံးစုကိုရရှိခဲ့သူပါဒါပြင်နာပိုလီအသင်းကိုလည်းအီတလီစီးရီဖလား2ချိန်ယူရိုပါဘောလုံးဖွဲ့ချုပ်ဖလား2ချိန်ရအောင်လုပ်ပေးနိုင်ခဲ့တာတွေကသူ့ကစားသမားတန်တန်းတစ်လျှောက်အထင်ကြီးအောင်မြင်မှုတွေဖြစ်ခဲ့ပြီးတော့1986ခုနှစ်မှာတော့ဝေါ်ဆော့ဂါမဂဇင်းကချီးမြှင့်ခဲ့တဲ့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုကိုရရှိခဲ့ပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။အမေရိကန်ပြည်ထောင်စုရဲ့ရည်ရွယ်ချက်ကအာဖဂန်နစ္စတန်နဲ့အီရတ်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်ဥယျာဉ်လျှော့ချဖို့ဖြစ်တယ်လို့ယာယီကာကွယ်ရေးဝန်ကြီးခရစ္စတိုဖာမေလာနိုဝင်ဘာ18ရက်နေ့ကကြေညာထားပါဗျ။2021ခုနှစ်ဇန်နဝါရီလ15ရက်နေ့ဆိုရင်အဲ့ဒီနိုင်ငံတွေမှာအမေရိကန်တပ်ဖွဲ့ဝင်ဥယျာဉ်2500စီပဲကျန်ရှိတော့မှာဖြစ်ပါတယ်။ဒီဆောင်ရွက်ချက်ဟာမူလအစီအစဉ်တွေအရမဟာဗျူဟာကျတဲ့ရည်ရွယ်ချက်တွေနဲ့ကိုက်ညီမှုရှိပါတယ်။အမေရိကန်ပြည်သူတွေကထောက်ခံကြသလိုအမေရိကန်ရဲ့မူဝါဒနဲ့ရည်ရွယ်ချက်တွေကိုပြောင်းလဲစေတာမဟုတ်ဘူးလို့ယာယီကာကွယ်ရေးဝန်ကြီးမေလာဆိုပါတယ်။အ စွမ်းကုန်ဆွန့်လွတ်အနစ်နာခံကြတဲ့မြို့ချစ်ပုဂ္ဂိုလ်အများအပြားနဲ့သူတို့ရဲ့အမွေကိုဆက်ခံကြမဲ့ရဲဘော်တွေရဲ့ကျေးဇူးကိုဒီအချိန်မှာအထုတလဲအတိအမှတ်ပြုပါတယ်လို့မစ္စတာမီလာအခုလိုပြောပါတယ
် Together we have mourned the loss of more than 6900 American troops who gave their lives
Afghanistan နဲ့ Iran နိုင်ငံမှာအသက်ဆုံးရှုံးခဲ့ရတဲ့ American စစ်သည်6900အတွဲကျွန်တော်တို့တွေအတူတကွဝမ်းနဲ့ကြေကွဲခဲ့ကြရပါတယ်စစ်တမ်းခံစားနေကြသူတွေနဲ့ရုပ်ပိုင်းဒဏ်ရာရနေကြသူတွေရောမမြင်ရတဲ့စိတ်ဒဏ်ရာရနေကြသူ 9,200 ကျော်ပါကျွန်တော်တို့ဘယ်တော့မှမမေ့ပါဘူးလို့ပြောသွားတာပါအာဖဂန်သမ္မတအာရှရဖ်ဂါနီကလည်းအာဖဂနစ္စတန်နိုင်ငံမှာငြိမ်းချမ်းရေးအတွက်တိုက်ပွဲဝင်နေကြတဲ့အမေရိကန်စစ်သည်အားလုံးကိုကျေးဇူးတင်ရှိပါကြောင်းသူနဲ့တယ်လီဖုန်းပြောဆိုမှုအတွင်းအလေးအနက်ပြောဆိုလိုက်တယ်လို့ယာယီကာကွယ်ရေးဝန်ကြီးမေလာပြောပါတယ်အာဖဂန်တာဝန်ရှိသူတွေနဲ့တာလီဘန်တွေအကြားငင်းချမ်းရေးဆွေးနွေးပွဲတွေဟာစစ်ပွဲတွေအဆုံးသတ်ရေးအတွက်နိုင်ငံရေးစစ်ဆက်ညှိနှိုင်းမှုဖြစ်လို့အကောင်းဆုံးအခွင့်အလမ်းတစ်ရပ်အနေနဲ့အမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အမေရိကန်ပြည်သူတွေကိုဆက်လက်အကာအကွယ်ပေးဖို့နဲ့အမေရိကန်ရဲ့မိဖက်တွေကိုထောက်ခံသွားဖို့အဆင်သင့်ရှိနေပါတယ်လို့ယာယီကာကွယ်ရေးဝန်ကြီးမေလာအခုလိုပြောပါတယ်။
The United States Armed Forces remain committed to protecting the safety and security
American ပြည်သူတွေစိတ်ချလုံခြုံစွာနေထိုင်နိုင်ဖို့နဲ့ကဘာတဝမ်းခံယူချက်သဘောထားတူညီတဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့မိတ်ဖက်တွေကိုအကာအကွယ်ပေးဖို့ American တပ်ဖွဲ့တွေကတန်တိတ်ထန်ချမှတ်ထားဆဲဖြစ်ပါတယ်။တကယ်လို့အကြမ်းဖက်အင်အားစုတွေမတိမငြိမ်ဖြစ်အောင်လှုပ်ရှားသူတွေသဘောထားကွဲပြားမှုတွေအမုန်းတရားတွေနဲ့တမင်စည်းရုံးလှုပ်ဆော်ပြီးကျွန်တော်တို့ရဲ့ကြိုးပမ်းမှုတွေကိုနှောက်ယှက်ကြမယ်ဆိုရင်တော့သူတို့ချိန်မုံပစ်ဖို့လိုအပ်တဲ့စွမ်းရည်တွေအသင့်အနေအထားမှာရှိနေတယ်လို့ပြောသွားတာပါအမေရိကန်တပ်ဖွဲ့တွေကိုအိမ်ပြန်နိုင်အောင်ဆောင်ကျဉ်ပေးနိုင်တာဟာအထွေထွေစစ်ပွဲတရက်ကိုအဆုံးသတ်ပေးနိုင်တဲ့သဘောဖြစ်ပါတယ်အဆုံးမသတ်နိုင်တဲ့စစ်ပွဲနဲ့ကြီးလေးတဲ့ဝင်ပြိနေတဲ့ကျွန်တော်တို့ရဲ့ကလေးတွေကိုအကာအကွယ်ပေးသွားမှာပါအာဖဂန်နစ္စတန်အီရတ်နဲ့ကဘာတဝန်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ဆွန့်လွတ်အနစ်နာခံတာဝန်ထမ်းဆောင်ခဲ့ကြတဲ့သူတွေကိုဂုဏ်ပြုသွားမှာဖြစ်တယ်လို့ဖိနှိပ်မှုကနေလွတ်မြောက်အောင်ကူညီခဲ့ကြသူတွေကိုပါချီးကျူးကျေးဇူးတင်ပါတယ်လို့ယာယီကာကွယ်ရေးဝန်ကြီးခရစ္စတိုဖာမေလာပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်ချက်တာပရိနိမနက်ကင်တဲ့လော်ရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းကြီးကျယ်ကိုတင်ပြပေးပါမယ်American Congress လို့တော့ကအတီးပြူတာရဲ့ဒေါ်လာဘီလီယံ903ဆွဲမဲ့ခရယောဂကာလာကူညီပေးရေးအစီအစဉ်ကပြည်စုံလုံလောက်မှုမရှိကြောင်းနဲ့အဲ့ဒီဥပဒေကိုလက်မှတ်ထိုးချင်မှထိုးမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောပါရယ်သမ္မတထရမ့်က American ပြည်သူတူအချင်းစီကိုတိုက်ရိုက်ပေးမဲ့ဒေါ်လာ600ကိုတူဦးကိုဒေါ်လာ2000အီတောင်းစုစုံတွဲတဲ့ရဲကိုဒေါ်လာ4000တိထိုးမြင့်ပေးဖို့တောင်းဆိုလိုက်တာဖြစ်ပါရယ်အမေရိကန်ပြည်ထောင်စုရဲ့ COVID-19 ကူးစက်မှုတော်မြင့်တက်နေချိန်မှာပဲကာကွယ်ထိုးစစ်နောက်ထပ်တန်းတရာအမေရိကန်အစိုးရကိုထပ်ဆောင်ရောင်းချဖို့ရှိတယ်လို့ Pfizer BioNTech ကုမ္ပဏီကပေါ်တယ်ဦးနေကပြောပါရယ်အခုအစိုးရနဲ့ထပ်ပြီးသဘောတူလိုက်တဲ့ဒေါ်လာ1ဘီလီယံဘူးကာကွယ်ဆေးတွေကို2021ခုနှစ်ဇူလိုင်လအကုန်လောက်မှာအပြည့်ဖြန့်ဖြူးပေးဖို့ကုမ္ပဏီကခန့်မှန်းထားပါရယ်6နှစ်အရွယ်ကလေးငယ်တူကိုမုတ်တိန်ချစ်တက်ဖြတ်တယ်ဆိုရဲဆက်ဆွဲကြတဲ့မြန်မာနိုင်ငံရှိဘက်ကျန်ဒေတာတခုကိုထိတ်ချုပ်ထားတဲ့လက်နက်ကန်အုပ်စုတစုကလူတူအုပ်ကိုတည်တံစီရင်လိုက်ကြောင်း AFP သတင်းဌာနမှဖော်ပြထားပါရယ်ကလင်းငယ်ကိုမူရင်းချင်းတပ်ဖြတ်ခဲ့တဲ့အသက်30အရွယ်ရှိသူအတွက်တခုတည်းသောရွေးချယ်မှုအနေနဲ့အခုလိုတည်တံစီရင်လိုက်ရတာလို့ရှက်ပြည်တိုးတက်ရေးပါတီ SSPP ရဲ့တပ်ဖွဲ့ဝင်တူကဗိုလ်ထုတ်ကပြောပါရယ်တသက်ပတိနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေကျွန်တော်ရဲ့မတော်ပါ
This program has come to you from the Voice of America, Washington.